Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါစေ။ဝါရှင်တန်မြို့ရေဒီယိုအမေရိကန်သံကနေညထောင်၂၀ဒီဇင်ဘာလ၂၂ရက်အင်္ဂါနေ့မနက်ခင်းစီစဉ်တွေကိုမြန်မာစံတော်ချိန်မနက်၆နာရီကနေ၇နာရီထိလိုင်းလုံးမီတာ၂၄လေးဆင်နဲ့၅၀တက်လိုင်းလုံးမီတာ၁၉၀ကနေထုတ်လွှင့်ပေးနေပါပြီ။ကျွန်မခင်ရတ်ပါ။ဒီမနက်ခင်းသတင်းတွေကိုကိုရဲမင်းထွန်းနဲ့တို့ပြောပြပေးပါမယ်။အရွေးကောက်ခံသမ္မတဂျိုးဘိုင်ဒန်ဟာတနင်္ ကကရစ်စတီယာနာဆီယိုမှာဖိုင်ဇာကုမ္ပဏီထုတ်ကာဝယ်ဆေးကိုထုတ်ခဲ့တာဖြစ်ပြီးကိုရိုနာဗိုင်းရပ်စ်အတွက်ကာဝယ်ဆေးကိုလူတွေယုံကြည်မှုရှိလာစေရတဲ့သူဆေးထုတ်တာကိုရုပ်သံကနေထုတ်ပြန်ပြသခဲ့တာပါ။အမေရိကန်ခေါင်းဆောင်တွေထဲကဒုသမ္မတမိုက်ပန့်စ်၊နှုတ်တော်ဥက္ကဋ္ဌနန်စီ ပလိုစီနဲ့အထက်လွှတ်တော်အများစုအမတ်ခေါင်းဆောင်မစ်ချ်မက်ကွန်နာတို့ကတော့ပြီးခဲ့တဲ့သတင်းပတ်ထင်မှာပဲကာဝယ်ဆေးထုတ်ခဲ့ကြတာပါ။တောက်တာနေ့မှာအရေးပေါ်အချိန်နှီးသုံးကာဝယ်ဆေးဖြစ် FDA ကဒုတိယမြောက်အတည်ပြုပေးလိုက်တဲ့ American ဆေးကုမ္ပဏီ Moderna ထုတ်ကာဝယ်ဆေးကို American နိုင်ငံတစ်လုံးမှာတနင်္လာနေ့မှာရရှိကြမှာဖြစ်ပါတယ်။ဒီလအစောပိုင်းကအတည်ပြုပေးခဲ့တဲ့ Pfizer BioNTech ရဲ့ကာဝယ်ဆေးနဲ့အခု Moderna ထုတ်ကာဝယ်ဆေးတွေကို American နိုင်ငံတစ်လုံးကကျန်းမာရေးလုပ်သားတွေနဲ့နာတာရှည်ဆောင်ရှောက်ရေးဌာနတွေမှာရှိသူတွေကိုပထမဦးစားပေးနေတဲ့ထုတ်နိုင်ပေးဖို့လှောက်ဆောင်နေတာပါ။သူတို့ပြီးရင်တော့အသက်85နှစ်နဲ့အထက်တက်ကြီးပိုင်းတွေနဲ့မိသက်သမားတွေ၊ကျောင်းဆရာတွေနဲ့ကုန်စုံဆိုင်ဝန်ထမ်းတွေကိုဒုတိယဦးစားပေးဖြစ်ထိုးပေးကြမှာပါ။ဗြိတိန်နိုင်ငံမှာမကြာသေးခင်ကတွေ့ရှိခဲ့တဲ့အသံပြောင်းကိုရိုနာဗိုင်းရပ်စ်ပိုးသစ်ကိပနိုင်ငံတွေကိုကူးစက်ပြန့်နှံ့မှုမရှိအောင်ကာကွယ်ရေးအတွက် EU ဥရောပသမဂ္ဂကပူးပေါင်းတုံ့ပြန်ဆောင်ရွက်ဖို့လိုအပ်တယ်လို့ဂျာမနီနိုင်ငံချိုင်းဝန်ကြီးဟိုက်ကိုမတ်စတာတင်းလာနဲ့သတင်းစာရှင်းလင်းပွဲမှာပြောပါတယ်။
Und dabei ist es uns außerordentlich wichtig und es findet gerade zur Zeit in Brüssel statt, dass es
die Politik ist ja EU-Tech-Tech-Tech-Tech-Tech-Tech-Tech-Tech-Tech-Tech-Tech-Tech-Tech-Tech-Tech-Tech-Tech-Tech-Tech-Tech-Tech-Tech-Tech-Tech-Tech-Tech-Tech-Tech-Tech-Tech-Tech-Tech-Tech-Tech-Tech-Tech-Tech-Tech-Tech-Tech-Tech-Tech-Tech-Tech-Tech-Tech-Tech-Tech-Tech-Tech-Tech-Tech-Tech-Tech-Tech-Tech-Tech-Tech-Tech-Tech-Tech-Tech-Tech-Tech-Tech-Tech-Tech-Tech-Tech-Tech-Tech-Tech-Tech-Tech-Tech-Tech-Tech-Tech-Tech-Tech-Tech-Tech-Tech-Tech-Tech-Tech-Tech-Tech-Tech-Tech-Tech-Tech-Tech-T အချက်နဲ့ပြည့်ပြည့်စုံစုံမသိရသေးတဲ့ EU ရဲ့လမ်းညွှန်ချက်ကိုစောင့်ဆိုင်းနေကြောင်းနဲ့ဒီကိစ္စ Brussels မှာအစည်းအဝေးတွေလုပ်နေတယ်လို့ပြောပါတယ်။ဂျာမနီပါဝင်နိုင်ငံအများအပြားဟာ Britain ကလာတဲ့လေကြောင်းခြင်းစဉ်တွေကိုစိတ်ပင်ထားပါတယ်။ American dollar billion 930နဲ့ coronavirus အရေးပေါ်ရန်ပုံငွေချထားပေးရတဲ့အတွက်အမေရိကန်နှစ်တော်နှစ်ရစလုံးမှာတနင်္လာနေ့နဲ့ခွဲဆုံးဖြတ်ဖို့ရှိပါတယ်။ဒီရန်ပုံငွေကိုကိုရိုနာဗိုင်းရပ်စ်ကြောင့်ထိခိုက်နေရတဲ့အမေရိကန်မိသားစုတွေနဲ့စီးပွားရေးလုပ်ငန်းတွေအတွက်ထောက်ပံ့ပေးမှာပါအစိုးရထောက်ပံ့ငွေဘယ်လောက်ချထားပေးတယ်လဲအလုပ်လက်မဲ့ခန်းစား권တွေစီးပွားရေးလုပ်ငန်းတွေဆက်လက်လုပ်ကြရည်လို့ကိစ္စယူမှာဦးစားပေးတဲ့အပေးတဲ့အစတဲ့အချက်တွေကိုဒီမိုကရက်နဲ့ရီပပ်ဘလစ်ကန်တပ်တော်အမတ်တွေကြားသတင်းပတ်ပေါင်းများစွာဆွေးနွေးမှုတွေမှာသဘောထားကွဲလွဲနေရကြနေတနင်္ဂနွေနေ့မှာတော့သဘောတူညီမှုရခဲ့ပြီးဖြစ်ကြောင်းတပ်တော်နှစ်စလုံးကခေါင်းဆောင်တွေကကြေညာခဲ့တာပါကိုကြီးချောက်ပေါ်မှာဆိုင်ရာဒီသဘောတူညီချက်ထဲမှာတော့လစာအသင့်တင်ရတဲ့အမေရိကန်နိုင်ငံသားအများစုအတွက်ဒေါ်လာ600ပေးဖို့ပါပါဝင်ပါတယ်။မတ်လရဲ့ပထမရန်ပုံငွေချထားပေးစဉ်ကတော့ထောက်ပံ့ငွေဒေါ်လာ1200လောက်ရခဲ့ကြတာပါ။အလုံးလက်နဲ့ခန်းစား권ဖြစ်နဲ့သတင်းသက်7ပတ်အတွက်တစ်ပတ်ကိုဒေါ်လာ300ပေးဖို့ဒေသဆိုင်ရာကျောင်းတွေတက္ကသိုလ်တွေအတွက်ဒေါ်လာ82ဘီလီယံနဲ့ကလေးတိုင်းရဲ့စောင့်ရှောက်ရေးအတွက်10ဘီလီယံလည်းပါဝင်ပါတယ်။ဒီသဘောတူညီမှုရခဲ့တာနဲ့ပတ်သက်ပြီးကြိုဆိုရဲလို့အရေးကောက်ခံသမ္မတဂျိုးဘိုင်ဒန်ကကြေညာချက်ထုတ်ပြန်ပြောဆိုပါတယ်။အီရန်နျူကလ িয়ার ရေးဆိုင်ရာ2015သဘောတူညီချက်မှာအမေရိကန်ပြန်ပြီးပါဝင်လာရေးဆွေးနွေးဖို့အသင့်ဖြစ်နေကြောင်းဒီသဘောတူညီချက်မှာဆက်လက်ပါဝင်နေတဲ့နိုင်ငံတွေကတနင်္လာနေ့မှာကြေညာချက်ထုတ်ပြန်ပြောဆိုပါတယ်။ဒီသဘောတူညီမှုဟာပြတ်တမှုမရှိဘဲအီရန်ကိုအသာပေးထားတယ်လို့ပြောဆိုပြီးအမေရိကန်သမ္မတဒေါ်နယ်ထရန့်က2018ခုနှစ်မှာဒီသဘောတူညီချက်ကနေနှုတ်ထွက်ခဲ့တာဖြစ်ပါတယ်။ဒါပေမဲ့ဒီသဘောတူညီချက်ချုပ်ဆိုရမှာအစိတ်ပိုင်းတစ်ခုနေနဲ့ပါဝင်ခဲ့သူတွေဖြစ်တဲ့အရွေးကောက်ခံသမ္မတဂျိုးဘိုင်ဒန်ကတော့တကယ်လို့အီရန်ကသာသူကတိကဝတ်တွေအတိုင်းပြန်တည်လိုက်လာမယ်ဆိုရင်ဒီသဘောတူညီချက်မှာအမေရိကန်ပြန်ပါဖို့လုပ်မယ်လို့ပြောခဲ့တာပါ။ဘရစ်တန်တည်းကိုပြန်တဲ့ဂျာမနီ၊ Iran နဲ့ EU ဥရောပသမဂ္ဂတို့ကဝင်ကြီးတွေရဲ့ online အစည်းအဝေးပြီးထုတ်ပြန်တဲ့ကြေညာချက်မှာတော့ဒီသဘောတူညီချက်ကလည်းအမေရိကန်နှုတ်ထွက်တာအတွက်အလွန်ဆက်မကောင်းဖြစ်ရကြောင်းလည်းဒီသဘောတူညီချက်ဆက်ပြီးရှိစေခြင်းကြောင်းပြောပါတယ
်
င်တန်မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိဘိုင်းဒိုမီတာ24 kHz 12.3 ညဘိုင်းဒိုမီတာ40 kHz 8.3 ညဘိုင်းဒိုမီတာ51 kHz 5805နဲ့ဘိုင်းဒိုမီတာ190 kHz 1505တို့ကနေထုတ်လည်ပေးနေပါရရှင
်မင်္ဂလာပါခင်ဗျာ VOA American တိုင်းရဲ့နောက်ဆုံးရမနေ့ခင်းသတင်းတွေကိုဆက်လက်ကြီးညာတော့ပါမယ်ကျွန်တော်ရမ်းမတော်ပါCOVID-19 ယောဂါက digital စနစ်အသွင်ကူးပြောင်းရေးအချိန်ဟောပြလှုပ်ဆောင်ဖို့လိုအပ်နေတာကိုမိမောင်းထိုးဖော်ပြနေချိန်မှာပဲမြန်မာနိုင်ငံရဲ့စီးပွားရေးလုပ်ငန်းအများစုမှာ digital အသွင်ကူးပြောင်းရေးနောက်ကျကျရည်နေစေဖြစ်ကြောင်းနိုင်ငံတော်တိုင်းပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ကပြောပါတယ
်ဒေသချင်းနိုင်ငံအများစုအနေနဲ့ digital စီးပွားရေးစနစ်ကိုကူးပြောင်းနေကြပြီဖြစ်ပေမဲ့ကျွန်တော်တို့ရဲ့အသေးစားအငယ်စားနဲ့အလားစားစီးပွားရေးလုပ်ငန်းအများစုကတော့နောက်ကျကျရည်ခက်နေစေပဲဖြစ်ပါတယ်ဒါကြောင့်မြန်မာအသေးစားအငယ်စားနဲ့လာစားစီးပွားရေးလုပ်ငန်းတွေအနေနဲ့ digital လေးပညာတွေအသုံးပြုပြီးနိုင်ငံတကာကိုလုပ်ငန်းတွေချဲ့ထွင်သွားကြဖို့လည်းတိုက်တွန်းပြောဆိုလိုပါတယ်
။မြန်မာနိုင်ငံမှာ digital အသွင်ကူးပြောင်းရေးအစီအစဉ်လှုပ်ဆောင်ဖို့တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ကဒီဇင်ဘာလ20ရက်နေ့ကကျင်းပတဲ့မြန်မာနိုင်ငံကုန်သင်းများနဲ့ဆက်မလုပ်မှုလုပ်ငန်းရှင်များအသင်းချုပ် UMFCCA ရဲ့တက်ပတ်တဲ့အတင်းသားဆောင်ရည်အစည်းအဝေးမှာဗီဒီယိုကတစ်စင်မိန့်ခွန်းပြောတိုက်တွန်းသွားတာဖြစ်ပါတယ်။ကယောဂါကြောင့်စိတ်ကောင်းမှုတွေကြုံတွေ့နေရပေမဲ့လည်းမြန်မာနိုင်ငံရဲ့စီးပွားရေးနဲ့ဖွံ့ဖြိုးတိုးတက်ရေးအတွက်အလားအလာကောင်းတွေရှိနေတော့မယ်လို့လည်းဒေါက်ဆန်းစုကြည်ကပြောပါရယ်။အဲ့ဒီအစည်းအဝေးမှာပဲ UMFCCI ဥက္ကဋ္ဌဦးစောမင်းဝင်းကကယောဂါကြောင့်စီးပွားရေးထိခိုက်မှုနိုင်ငံအသီးသီးမှာရှိနေပေမဲ့မြန်မာနိုင်ငံကတော့အခြေအနေကောင်းတစ်ခုကိုထိန်းထားနိုင်တယ်လို့ပြောပါရယ်။မြန်မာနိုင်ငံရဲ့ဒီနေ့စီးပွားရေးတိုးတက်မှုကကျတဲ့မှာ600ခန်းလုံးပဲရှိမှဖြစ်ပေမဲ့2021ခုနှစ်မှာ600ခန်းလုံးရှိမှဖြစ်ကြောင်းအရှဖွံ့ဖြိုးရေးဘဏ် ADB ရဲ့အစည်းအခမ်းအနားကိုကိုးကားပြောကြားတော့ပါရခင်ဗျာမြန်မာနိုင်ငံတဝန်းကမြို့ကြီးတွေမှာပန်းချံတွေနဲ့လူသွားလာစုဝေးရာနေရာတွေကိုခရစ်စမတ်နဲ့သစ်တကူပွဲတော်ကာလအတွင်းပိတ်ထားမှဖြစ်ပါတယ်။ COVID-19 ကရောဂါကူးစက်ပြန့်နှံ့နေမှုကိုကာကွယ်ထိန်းချုပ်တဲ့အနေနဲ့လူစုလူဝေးမဖြစ်စေဖို့ပိတ်ရတာဖြစ်တယ်လို့ရန်ကုန်တိုင်းဒေသကြီးကတာဝန်ရှိသူတို့က Reuters သတင်းကိုပြောပါတယ်
။ဒီနှစ်ကတော့ကျွန်တော်တို့ကံပေါင်းတို့ပန်းချံတို့ကိုဒီ COVID ကာလဖြစ်နေတဲ့အတွက်ဒီနှစ်တကူအခသမယလေးကိုကတထိန်းသိမ်းသိသိထားလာဖြစ်ပါတယ်။ဘာလို့လဲဆိုတော့နှစ်စဉ်နှစ်တိုင်းကျင်းပလာခဲ့တာကမှဒီလိုကံပေါင်းတို့ပန်းချံတို့မှာအချို့သောလူငယ်တွေအပျော်လွန်ကျူးတာတွေများတယ်ပေါ့လေ။ဒီနှစ်ဆိုလို့ရှိရင်လည်းဒီလိုကိုဗစ်ကာလဖြစ်နေတဲ့အတွက်ပြိတ်ပင်ထားတာတွေများတဲ့အတွက်ဒီနှစ်ဆိုပိုပြီးတော့လူငယ်လူလက်ပိုင်းအချို့ကပိုပြီးလူစုလူဝေးလုတ်ပြီးတော့အပျော်လွန်ကျူးမဲ့ဟာလေးတွေများစွာကျွန်တော်တို့တော့မြင်တွေ့နေရတာပေါ့
ခရစ်မတ်နဲ့နှစ်သစ်ကူးရုံးပိတ်ရကာလမှာလူစုစုဝေးမဖြစ်စေဖို့အတွက်လူစုစားတဲ့နေရာတွေဖြစ်တဲ့ပြည်သူ့ဥယျာဉ်ခရီးကံပေါင်းခရစ်ယာန်ဥယျာဉ်နဲ့ပန်းချံကစားကွင်းတွေအားလုံးကိုဒီဇင်ဘာလ21ရက်နေ့ကနေ31ရက်နေ့အထိယာယီပိတ်လိုက်တာဖြစ်ပါတယ်အနေတုံးကလည်းမြန်မာနိုင်ငံမှာ COVID-19 ရောဂါကူးစက်သူ848ယောက်ထပ်တိုးတွေ့ရှိခဲ့တယ်လို့ဂျပန်နဲ့အာဆာဝန်ကြီးဌာနကည7နာရီကထုတ်ပြန်ထားပါတယ်။တရက်တာကူးစက်မှုတော့တထောင်အောင်ကျဆင်းလာတာ3ရက်ဆက်တိုက်ရှိပြီဖြစ်ပါတယ်။သေဆုံးသူကတော့22ယောက်ထပ်တိုးခဲ့ပါတယ်။မနေ့ကအထိ COVID-19 ကြောင့်သေဆုံးသူစုစုပေါင်း1465ဦးရှိပြီးရောဂါကူးစက်ခံရသူပေါင်းက136982ဦးရှိပြီဖြစ်ပါတယ်။အရှာမှာပထမဆုံးနိုင်ငံအဖြစ်စင်ကာပူနိုင်ငံက Pfizer BioNTech COVID-19 ကာကွယ်ဆေးကိုမြန်မာနိုင်ငံကလက်ခံရရှိခဲ့ပါတယ်။ဗြိတိန်နဲ့အမေရိကန်နိုင်ငံတွေနေတူစင်ကာပူနိုင်ငံကလည်း COVID-19 ကာကွယ်ဆေးအရေးပေါ်အသုံးပြုခွင့်ကိုပြီးခဲ့တဲ့အပတ်လုံးကခွင့်ပြုခဲ့တာဖြစ်ပါတယ်။ပထမတော့ကာကွယ်ဆေးတွေစင်ကာပူကိုရောက်လာတာကိုတွေ့ရလို့ဝမ်းမြောက်ပြီးကြောင်းစင်ကာပူဝန်ကြီးချုပ်လီရှန်လုံက Facebook စာမျက်နှာမှာရေးသားခဲ့ပါတယ်။လူဦးရေ 9.9 သန်းရှိတဲ့စင်ကာပူနိုင်ငံမှာကနဦးဆေးထိုးခံမဲ့သူတွေသူလည်းပါဝင်မယ်လို့တဲ့68နှစ်ရှိပြီဖြစ်တဲ့ဝန်ကြီးချုပ်လီကပြောကြောင်းရိုက်တာသတင်းတပုတ်မှာပါရှိပါရယ်အိန္ဒိယဝန်ကြီးချုပ်နဲ့ဗီယက်နမ်ဝန်ကြီးချုပ်တို့နှစ်ဦးဗီဒီယိုကတဆင့်ထိပ်သီးဆွေးနွေးပွဲတရက်ကိုတင်းလာလီကကျင်းပခဲ့ပြီးတနင်္ဂနွေဆက်ဆံရေးပုံမခိုင်မှာအကောင်ရေးဆွေးနွေးခဲ့ကြပါရယ်အိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီကတနင်္ဂနွေအကြာ2021ခုနှစ်က2023ခုနှစ်အထိ Joint Vision Document ပူးတွဲမျှော်မှန်းချက်စာတမ်းပါလုပ်ငန်းစီမံချက်တွေကိုအကောင့်ထည့်ဖော်သွားမယ်လို့ပြောပါရယ်
अगले साल हम दोनों संयुक्त राष्ट्र की सुरक्षा परिषद में ရှင်းတယ်မှာကျွန်တော်တို့နိုင်ငံစလုံးကုလသမဂ္ဂလူကြိုးရေးကောင်စီနိုင်ငံတွေဖြစ်လာတော့မှာပေါ့ကမ္ဘာစီမံပေါ်မှာတနိုင်ငံပူးပေါင်းဆောင်ရွက်ရေးကတိတိတတ်တာတိုးတက်လာမှာဖြစ်တယ်လို့ Joint Vision Document ပူးတွဲမြောက်မှန်းချက်စာရန်ပါလုပ်ငန်းစီမံချက်တွေကိုစတင်နိုင်မှာဖြစ်ကြောင်းလည်းအိန္ဒိယဝန်ကြီးဒရင်ဒရာမိုရီကပြောပါတယ်ငြိမ်းချမ်းရေးကြီးပွားတိုးတက်ရေးနဲ့ပြည်သူတွေအတွက်ရေးဆွဲထားတဲ့အဲ့ဒီပူးတွဲမြောက်မှန်းချက်စာရန်ကတကယ်ဆက်ဆံရေးနဲ့ဆိုင်ဆိုင်ရှိတာကိုကမ္ဘာကိုအသိပေးနိုင်မှာဖြစ်တယ်လို့လည်းဝန်ကြီးချုပ်မိုရီကပြောပါတယ်။ဗီယက်နမ်ဝန်ကြီးချုပ်ဂွင်ရွမ်ဖူကလည်းတနိုင်ငံဆက်ဆံရေးမှာရောနိုင်ငံပေါင်းစုံဆက်ဆံရေးမှာပါတနိုင်ငံပူးပေါင်းဆောင်ရွက်ရေးဖြစ်တင်ဖို့လိုအပ်တဲ့အချက်အပေါ်အိန္ဒိယဝန်ကြီးချုပ်နဲ့တသဘောတည်းရှိတယ်လို့ပြောပါတယ်။တောင်တရုတ်ပင်လယ်ထဲနိုင်ပြည်ပိုင်ဆိုင်ကြောင်တိုက်ပွဲမှာတောင်းဆိုနေတဲ့တရုတ်နိုင်ငံကိုဝေဖန်လေးရှိတဲ့အိန္ဒိယနဲ့ဗီယက်နမ်နိုင်ငံတို့ရဲ့ဆက်ဆံရေးကအခုချိန်မှာပိုလို့အရေးပါလာနေပါတယ်ခင်ဗျာ။ဒီနေ့မနက်ခင်းနောက်ဆုံးရသတင်းတွေကိုဒေါက်ခင်မျိုးတက်တဲ့သူကြီးညာခဲ့တာပါအခုတော့သတင်းလွှာတွေနဲ့အပတ်စဉ်ကဏ္ဍတွေကိုဆက်လက်နားဆင်နိုင်ပါပြီခင်ဗျာ
ကိုဗစ် -19 ရောဂါပိုးဗီဇာပြီးချိန်မှာပြောင်းလဲလာတာကပိုကူးဆက်လွယ်တာကြောင့်မြန်မာနိုင်ငံမှာလည်းပိုကာကွယ်ကြဖို့ကျန်းမာရေးနဲ့အားကစားဝန်ကြီးဌာနကမနေ့ကအထူးသတိပေးချက်ထုတ်ပြန်လိုက်ပါတယ်စင်တော်ဝင်းမြပါဒီမျိုးဗီဇာပြောင်းလဲပုံနဲ့တက်ရောက်ပုံတွေကိုဒီဝန်ကြီးဌာနပြောခွင့်ရတဲ့ American CDC ကူးစက်ရောဂါကာကွယ်ထိန်းချုပ်ရေးဌာနမှလေ့လာတင်ကြားခဲ့တဲ့ကူးစက်ရောဂါဗေဒကျွမ်းကျင်သူဒေါက်တာသန်းနိုင်စိုးကိုမေးရမှာအခုလိုစရှင်းပြပါတယ
်အဓိကကတော့ဒီ virus ရဲ့သဘောကတော့သူ့ရဲ့ပိုးကူးခံတဲ့လူများလာတဲ့အများဒီပိုးကဒီ copy ပေါင်းမြောင်များဆိုတော့ပွားတာပါလူတယောက်ခဲ့ခံတာကိုလည်းဝင်သွားမယ်ဆိုရင်ဒီ virus ဝင်သွားတဲ့ပမာဏဒီမူလထက်ကိုအစာပေါင်းကိုဒါထောင်ပေါင်းတောင်ပေါင်းပေါ့ဒီ virus အကောင်ပေါင်းဆိုမရေမတွက်နိုင်တော့ပေါ့နော် billion trillion နဲ့ချီပြိုးပွားတော့ပွားတဲ့ခါကျတော့မူလ copy နဲ့တူချင်မှတူပါဘူးနော်အဲ့တော့ဘယ်လောက်ထိဒီမူရင်းကျွန်တော်တို့ဒီ Wuhan မှာစပြီးတော့ seafood market မှာတွေ့ခဲ့တဲ့ virus နဲ့အခုနောက်ဆုံးကူးစက်ခံရတဲ့လူတယောက်မှရှိတဲ့ virus နဲ့ဟာဟိုတော်တော်ကြီးကိုကွဲပြားခြားနားနိုင်မဲ့ခွင်လန်တော်များတော့ဘာလို့တော့တိုင်းရင်းတွေအတက်ရောက်လူမျိုးပေါင်းစုံရဲ့ခန္ဓာကိုယ်ထဲမှာပတ်ဝန်းကျင်အခြေအနေတွေကိုကားတုံ့ပြန်မှုမတူတဲ့အခြေအနေတွေကြားထဲမှာသူကမျိုးတွေပွားရတာကျွန်တော်တို့ပထမ၄၀သိရှိသားကိုမျိုးစိတ်တွေမဲ့30လောက်ရှိရပါတော့နော
်ဟုတ်ကဲ့ကျွန်တော်တို့ဒီမျိုးပီဇာကရေတစ်ခေါက်ရခိုင်မှာဒုတိယလှိုင်းတဘောမျိုးပေါ့နော်စတွေ့ခဲ့တုန်းကလည်းကြောင်းခဲ့တယ်ပေါ့နော
်ဟုတ်ကဲ့အဲ့ဒီမှာကျွန်တော်တို့ကစေဝန်ဘူးဒီကနေဂျီယူပြောင်းတဲ့အချိန်မှာကျွန်တော်တို့ဆယ်စားလောက်ရှိပို့ပြီးကူးစက်နိုင်နေတယ်ဆိုတဲ့ဟာမျိုးလည်းကျွန်တော်တွေ့ခဲ့ပြီပေါ့နော်ဒီ second wave ရဲ့အစမှာကျွန်တော်တို့တွေ့ခဲ့တဲ့ဟာလေအဲ့လိုပို့ဆိုတော့ကျွန်တော်တို့လည်းအဲ့တန်ကိုအခုကျွန်တော်ခံနေရတာပေါ့အဲ့လိုမြန်နေကြတဲ့မှာဒါနောက်ထပ်ဒီ UK မှာလည်းထပ်ပြီးတော့ပေါ့နော်ဒါကျွန်တော်ဂျမိုင်းရဲ့အားလုံးကြီးတော့ထုတ်ပြန်ထားလို့ပါပဲထပ်ပြီးတော့ဒီလိုမျိုး mutation ဖြစ်ပြီးတော့ကူးစက်မှုလုံးမြန်တယ်ပေါ့နော်အဲ့တော့တို့ကအမျိုးမျိုးတော့ပြောနေတာပေါ့နော်ဒါအရင်ရတဲ့စာရင်ဒါအစာပေါင်းများစွာပြန်လာနိုင်တဲ့ဟာလည်းရှိရပေါ့နော်လက်ရှိတွေ့ကြတဲ့ဟာကလည်းတော်တော်ပြန်လေပေါ့အဲ့တော့ဒါ UK ရဲ့ဒီ virus ကိုတော့မှဒီ Europe ဘက်ကနည်းနည်းဆိုးရင်တဲ့ခါကျတော့ flight တွေ short ပစ်တာတို့တချို့နေရာတွေ UK နဲ့ကုလူဆက်ဆံတဲ့ဒီလမ်းကြောင်းတွေပိတ်ပစ်တာတို့ပေါ့နော်အဲ့တော့ဒီမျိုး mutation တွေကဒါဖြစ်ဖြစ်တာရှိတယ
်ဟုတ်ကဲ့အဲ့တော့ဒီမျိုးဗီဇာပြောင်းတာရဲ့အကျိုးသက်ရောက်မှုပေါ့နော်အကောင်းကျိုးဆိုကြအောင်
အဲ့တော့ mutation ဖြစ်ခြင်းအားဖြင့် neutron ရဲ့အားဖြင့်ပို့ပြီးတော့ကူးစက်မြန်တဲ့ဟာဖြစ်တယ်ဖြစ်နိုင်တယ်ပိုပြီးပြင်းထန်တဲ့ဟာလည်းဖြစ်နိုင်တယ်ပိုပြီးကူးစက်မြန်ပြီးပိုပြီးပြင်းထန်တာလည်းဖြစ်နိုင်တယ်အဲ့ဒီပြင်ကူးစက်မှုလုံးနှိမ့်သွားတဲ့ဟာတို့အပြော့သွားတဲ့ဟာလည်းဖြစ်နိုင်တယ်အဲ့တော့လက်ရှိဒီ COVID-19 ရဲ့အနေအထားတော့ဒီကူးစက်မှုလုံးမြန်ပြီးတော့ပြင်းအားတော့လျော့သွားတဲ့အထောက်အထားကြီးမတွေ့ရဘူးပေါ့ကျွန်တော်တို့အစားပိုင်းဒီစက်ဝန်းဘူးဂျီနဲ့ဒီနဲ့တော့ဟာလည်းဒီလိုပဲပေါ့ကူးစက်မှုလုံးမြန်လာရင်ရောဂါပြင်းထန်မှုလုံးသေဆုံးမှုလုံးနေရာလျော့မသွားတဲ့ကပိုပြီးတော့ကြဲကြဲပြင်းပြင်းဖြစ်ပြီးတော့ဒါလူတွေအများကြီးပေါ့နော်ကျွန်တော်တို့ဆုံးရှုံးရတဲ့ဟာလည်းရှိတယ်ပေါ့အဲ့ဒါပို့ပြီးတော့သတိထားကြဖို့ပေါ့နော်။ဘာလို့ဆိုတော့ virus mutation တခု mutation တခုဒီကဘာကြီးရဲ့တနေရာမှာဖြစ်နေပြီဆိုရင်ကိုယ့်စီကိုလည်းဒါအချိန်မီရောက်လာနိုင်တယ်ပေါ့နော်။ဒါလူမျိုးရောက်လာခဲ့ရင်လည်းသိအောင်ဆိုပြီးတော့ကျွန်တော်တို့စေတုတေသနာဦးစီးဌာနအနေနဲ့ဒီလိုမျိုး whole genome sequencing တွေပေါ့နော
်။ဟုတ်ကဲ့ဒီမျိုးဗီဇာတခုလုံးကိုအသေးစိတ်ဒီဖြစ်စဉ်ကိုကိုယ်စားနဲ့လိုက်လေ့လာတာပေါ့ဆရာနော်
။ဟုတ်ကဲ့ဒီ virus နဲ့ပတ်သက်ပြီးတော့ဒီ SARS-CoV-2 ပေါ့နော်။ဒီဟာကိုကျွန်တော်တို့စတန်ဒတ်လေးရှိတယ်ပေါ့ဆရာ။နော်။အဲ့တော့ကိုတို့ပြောရဲဒီ BUI ရောတော့ခုတည်းရှိ UK မှာတွေ့ရတဲ့ virus ပေါ့နော်ဒါပေမဲ့ကျွန်တော်တို့ဒီမှာလည်းဒီမျိုးတွေ့လာနိုင်တယ်ပေါ့အဲ့တော့ကျွန်တော်တို့ကိုယ်စီမှာရှိတဲ့ပိုးကိုလည်းကျွန်တော်မျက်ရှင်နဲ့ပြန်စောင့်ကြည့်နေတယ်ကျွန်တော်တို့မှာလည်း virologist တွေရှိပါတယ် DM မှာလည်းန
ိဟုတ်ကဲ့ကျွန်တော်တို့အရင်တစ်ခေါက်မျိုးဗီဇပြောင်းတဲ့ချိန်မှာ second wave ပေါ့နော်ဒုတိယ line ထိခဲ့ပြီးတဲ့နောက်မှာအခုလိုထပ်ပြောင်းပြန်တော့ third wave တတိယ line ထိခံရမှာကိုစိုးရတဲ့အနေထားဖြစ်တာပေါ့ဆရာနော
်အဲဒါကတော့ကျွန်တော်တို့ကစိုးရင်ပါလေဒီမျိုးပြောင်းတဲ့ကိစ္စလည်းကျွန်တော်ချိန်လုံးသတိပေးနေတာ ara lo let chi yo UK ma bae tui de ya ba Europe phat daw myaw de ba ko mya Europe ka le thru si yauk da ma so yin de ya ba no da ba le Wuhan ma pite de virus yauk la ba no Wuhan ni pite pyo US ko yauk bi US ma a myai pite de chein chano lu ma phit bu tin me le a chein tan no le chano lu phit da ba no a lo chano lu ya da tadi ma pyat tha pyo ka kwe ni tan ni ko dai na ma ba ကာကွယ်ရေးနည်းလမ်းကတော့အတူတူပဲပေါ့နော်ပို့ပြီးသိထားဖို့လိုပါတယ်ပို့ပြီးလိုက်နာဖို့လိုပါတယ်သူပြည့်အလုံးပိတ်ခံပေါ့ဒီလူစုစုစုစုရှိတဲ့နေရာတွေပေါ့နော်နောက်တစ်ခုကဒီလက်ရှိတုံးနေတဲ့ကာကွယ်ဆေးတွေပေါ့နော်ဒီဗိုင်းရပ်စ်ပေါ်မှာတည်ရောက်မှုရှိတယ်ပေါ့နော
်ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
မင်္ဂလာပါရှင်ကျမသိန်းကြီးထိုက်ပါထိုင်းနိုင်ငံတွင် COVID-19 ကူးစက်မှုတိုးလာတဲ့အပေါ်တရားမဝင်ရွှေ့ပြောင်းလုပ်သားတွေကိုထိုင်းဝန်ကြီးချုပ်ကတင်းလာနေမှာအပြစ်တင်လိုက်ပြီးလက်ရှိအချိန်ထိနိုင်ငံတွင်းအသွာလာကန့်သတ်ပိတ်ပင်မှုကိုကြေကြေပြန့်ပြန့်လုပ်ဖို့မရှိသေးတဲ့အကြောင်းပြည်သူတွေစိတ်အေးအေးထားကြဖို့တိုက်တွန်းလိုက်ပါတယ်။ကိုရိုနာဗိုင်းရပ်စ်ကူးစက်မှုများလာတဲ့စမုတ်စခွန်ဒေသမှာတော့မြန်မာရွှေ့ပြောင်းလုပ်သားတွေအပေါ်မှာအမြင်မကြီးဖြစ်နေကြပါတယ်။စမုတ်စခွန် KI တွင်မှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူတနင်္လာနေ့အထိ800ကျော်တွေ့ရှိထားပြီးအများစုကမြန်မာရွှေ့ပြောင်းလုပ်သားတွေဖြစ်ပါတယ်။အများစုကရောဂါလက္ခဏာမပြဘဲကူးစက်ခံထားရတာလို့လည်းအာဏာပိုင်တို့ကပြောပါတယ်။တီးခြားခွဲထားတဲ့ရွှေ့ပြောင်းလုပ်သားတွေကိုအစားအသောက်ပို့ပေးနေတဲ့အသက်43နှစ်အရွယ်မနီရာဂျက်ပန်ကတော့
ကျမကတော့မြန်မာပြည်ကလူတွေကိုရှောင်ပါတယ်ဘလို့ပဲဖြစ်ဖြစ်သူတို့အနာကိုမကတ်ပါဘူးလူတိုင်းလိုပဲကျမလည်းသူတို့ကိုရှောင်တာပါသူတို့ပေါ်မှာပဲမူတည်တာပဲလေသူတို့အနေနဲ့ကျမတို့ထိုင်းတွေလိုစီကန်းလိုက်နာပြီးနှာခေါင်းစည်းကိုဝတ်မလားမြန်မာပြည်ကလာသူတွေနေနဲ့သူတို့ဘလို့စဉ်းစားပြစ်မှုလဲဆိုတဲ့ပုံမှာမူတည်နေပါတယ
်ဗိုင်းရပ်စ်ကူးစက်မှုအချက်အချာဖြစ်တဲ့မဟာချိုင်းကပဇွန်ဈေးကိုတနင်္ဂနွေနေ့ကဆားလို့တန်ဆူးချိုးတွေနဲ့ကာယံပိတ်ပင်ထားပါတယ်စမုတ်စခွန်နဲ့အနီးအနားဒေသတွင်လူပေါင်း 4,000 ကျော်လောက်ကိုကိုရိုနာဗိုင်းရပ်စ်စစ်ဆေးပေးနိုင်ဖို့အာဏာပိုင်တို့ရည်ရွယ်ဆောင်ရွက်နေပါတယ်။မြန်မာရွှေပြောင်းဦးနိုင်နိုင်ကအခုလိုပြောပါတယ်
။ဖွန်ထိုင်ကောပြောတော်နေရော
ထိုင်းတွေကနှကောင်းစိတ်ဝိရတာစိတ်နှောက်ရှက်ဖြစ်လို့မဝိခဲ့ကြပါဘူး။အခုတော့ကူးစက်ပြန့်နှံ့မှုဖြစ်တော့တစ်ချိန်လုံးဝိနေကြပါပြီ
။ထိုင်းနိုင်ငံတွင်ကိုရိုနာဗိုင်းရပ်စ်ကူးစက်မှုနဲ့ပတ်သက်ပြီးရွှေပြောင်းလုပ်သားတွေကိုထိုင်းဝန်ကြီးချုပ်ကတင်းနှင်းလာနေမှာအပြစ်တင်ပါတယ်။မဟာချန်ပဇွန်ဇေနာကကျောင်းကကျောင်းဆရာမစူပါပွန်ဗာမွန်နာရှ်ကလည်း
ကျောင်းဝါယမီဆွန်မာ
တိမြမပြည်ကလူတွေအများအပြားထိုင်းဘက်ကိုခိုးဝင်နေကြပြီးဈေးစစ်မှကိုလည်းရှောင်နေကြတယ်လို့ကျမတို့ထင်ပါတယ်သူတို့ကြောင့်ထိုင်းတွေပါကူးစက်ကုန်တာပြီးတော့တချို့ကလည်းတရားမဝင်နေနေကြတော့ခက်ပြေးဖို့လောက်ကြပါတယ်သူတို့ကိုတရားမဝင်ဝင်ရောက်မှုနဲ့တရားစွဲတင်ပါတယ်
ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုအရေးကြောင့်မြန်မာရွှေ့ပြောင်းလုပ်သားတွေအပေါ်အမြင်မကြီးဖြစ်နေကြတာနဲ့ပတ်သက်ပြီးစိတ်မရှိပါဘူးလို့မြန်မာရွှေ့ပြောင်းလုပ်သားဥပန်းအောင်ကပြောပါတယ
်
ကျွန်တော်ကတော့စိတ်မဆိုးပါဘူးကျွန်တော်တို့ထဲမှာတရားကကူးစက်အနေနဲ့ရှိနေရင်လည်းဗိုင်းရပ်စ်ရှိမရှိသိအောင်ကျွန်တော်တို့စစ်ဆေးကြဖို့အခွင့်အလမ်းကောင်းရတာပါပဲ
ကိုရိုနာဗိုင်းရပ်စ်ကူးစက်မှုအသစ်တွေတွေ့နေရတာနဲ့အတူပဲတင်းနှင်းလာတဲ့ကထိုင်းရဲ့အဓိကအဆုရှေရာအညွန့်ကိမ်းမှာ 3.9 ရာခိုင်နှုန်းလောက်ကျသွားပြီးမနစ်ခင်ပိုင်းအရောက်ဝယ်မှာလဲထိုင်းဘတ်ငွေစည်းနှုန်းက 3.9 ရာခိုင်နှုန်းလောက်ကျသွားပါတယ်ရှင်
။သောရရှင်များရှင်ကျွန်မစုမမကိုဗစ် -19 ကူးစက်မြန်ကံရောဂါအပေါ်မှာပြည်သူအများလုံးဝမပေါ်ဆကြပဲအထူးသတိထားကာကွယ်ကြဖို့ဒိမတ်နိုင်ငံကမြန်မာသူနာပြုဒေါက်ခိုင်ခိုင်ဦးမြင့်ကအလေးနက်ထားပြောကြားလိုက်ပါတယ်။သူမဟာဒိမတ်နိုင်ငံရဲ့ COVID-19 ကပ်ရောဂါကာကွယ်ထိန်းချုပ်ကုသရေးကြိုးပမ်းမှုတွေမှာရှေ့တန်းကနေပါဝင်ခဲ့သူတူဖြစ်နေမြန်မာနိုင်ငံဆိုင်ရာဒိမတ်တန်ရုံကချီးကျူးဂုဏ်ပြုခံရသူဖြစ်ပါတယ်။သတိထားနေတဲ့ကြားကပဲသူကိုယ်တိုင်ကိုရိုနာဗိုင်းရပ်စ်ကိုကူးစက်ခံလိုက်ရတဲ့တွေ့ကြုံပေါ်မူတည်ပြီးအခုလိုသတိပေးလိုက်တဲ့အကြောင်းဆက်သွယ်မေးမြန်းထားတာနားဆင်ပါရှင်။ဒိမတ်နိုင်ငံကိုဖီဟေဂီမြို့တော်က North Challenge ဆေးရုံမှာအလုံးလုံးနေတဲ့မြန်မာသူနာပြုဒေါ်ခိုင်ခိုင်ဦးမြင့်ဟာ COVID-19 ရောဂါကူးစက်ခံလိုက်ရပါတယ်ဒီအချိန်အပေါ်မှာမြန်မာသူနာပြုဒေါ်ခိုင်ခိုင်ဦးမြင့်ကအခုချိန်ထိရောဂါနဲ့ခံစားနေရတဲ့သူ့အတွေ့အကြုံကိုပြောပြပါတယ
်သွားမစစ်ခင်ဘုံလူနဲ့ညမရောက်ခင်အင်္ဂါနေ့ညမှာပဲအမအနေနဲ့အသက်ရှူကျက်တယ်လို့စိတ်ထဲမှာခံစားနေရအဲ့ဒါနဲ့ဒါမဲ့နောက်နေ့မနေ့သွားစစ်တယ်သွားစစ်ပြီးတော့ပြန်လာတဲ့ဘုံလူနဲ့မှာပဲအမချောင်းဆိုးတယ်ဟိုချောင်းတော်တော်ဆိုးတယ်တနေ့ကုန်လောက်ချောင်းဆိုးပြီးတော့ဒါမဲ့ညဘက်လဲကြတော့လူကချွေးတွေထွက်တာညမှာဆွတ်တင်ကလေတစ်ချိန်ပေါ့ကလေဟို ကိုစားလို့အကုန်လဲပြင်နေရတစ်ချိန်လုံးအဲ့ဒီဟာနှစ်ရက်လောက်ဖြစ်လိုက်တဲ့အခါမှာလူကတကယ်ကိုနှုံးကြသွားတော့လာပြီးတော့လေဟိုအမားတို့ဘာပြောပေါ့နော်အတက်ဟိုအရန်မငယ်ဘူးဆိုမဲ့အမားတို့အရန်မကြီးသေးတဲ့လူတောင်မှတော်တော်ခံရတာဖြစ်တယ်ဆိုလူကြီးတွေဆိုရင်တော့အမထင်တာယောဂအခန်းရှိတယ်တကယ်လို့ဟိုအရင်ကတည်းကအဆုတ်တို့ဘာလို့မကောင်းတဲ့လူဆိုတော့ခံနိုင်ရှိမှာမဟုတ်ဘူး
ဒီဇင်ဘာ21ရက်နေ့အထိအမေရိကန်ပြည်ထောင်စုအခြေစိုက်ဂျွန်ဟော့ပ်စကင်းစစ်တပ်ကတို့ရဲ့ထုတ်ပြန်ချက်တွေအရဒိမတ်မှာကိုဗစ် -19 အတည်ပြုလူနာက 33,500 ရှိပါတယ်
။တကယ်တမ်းအခက်မသိရင်တကယ်ကိုသေသွားနိုင်တဲ့ယောဂါတစ်ခုဖြစ်တယ်သူကအမကိုယ်တိုင်ခံစားလိုက်ရတဲ့အခါမှာသိလိုက်ရတယ်။အဲ့တော့လူတွေကိုချက်ထားတဲ့စီမင်းစည်းကမ်းတွေအကုန်လုံးလိုက်လာပြီးတော့နောက်ဟိုမိသားစုတွေရှိလို့ရှိရင်ဟုတ်တော့တယ်ဒီမဲ့တစ်နှစ်တန်လောက်ရှိနေပြီးဟိုကိုရီးယားဒီယောဂါကြီးအတွက်စိုးရိမ်ပူပန်အဲ့လိုနေနေရတဲ့ဘဝနေနေပင်မနေကြမှာတော့သိတယ်ဒါမဲ့ဒီပင်မနဲ့ဟာကိုကမလုပ်ပဲနဲ့ကိုရဲ့တကယ်ဟိုဘယ်လိုပြောမလဲအနောက်ဆုံးအပြင်ထွက်ရင်လည်းထွက်ရမယ်ထွက်မနေထွက်ရမယ်အခါမှာလည်းကိုတကယ်သတိရှိရှိနဲ့ပြီးတော့အိမ်မှာအသက်ကြီးတဲ့လူတွေရှိခဲ့လို့ရှိရင်လည်းလို့အရန်ကိုသတိထားကြပါလို့ဘာလို့လဲဆိုတော့ခန္ဓာရည်ရှိမှာမဟုတ်ဘူးတကယ်ဖြစ်လာပြီဆိုရင်လေ
ကယောဂါကူးဆက်ပြန့်ပွားကာဝေးရေးလူတွေအိမ်ထဲမှာပဲနေကြဖို့အမိန်ကန့်သက်ချက်တွေတဦးနဲ့တဦးခက်ခွာခွာနေကြဖို့ညွှန်ကြားချက်တွေကမ္ဘာနိုင်ငံတွေမှာရှိနေပေမဲ့အချိန်ကြာနေပြီမို့တချို့ကလည်းငင်းငွေစိတ်ပြတ်နေကြပါတယ်။ဒါပေမဲ့ပင်စင်နိုင်တဲ့ကူးဆက်ပြန့်ယောဂါမှုချမှတ်ထားတဲ့စီမင်းစည်းကမ်းတွေကိုမိမိအတွက်ရောမိသားစုအတွက်ပါစောင့်ထိန်လိုက်နာပေးပါလို့ဒေါ်ခိုင်ခိုင်ဦးမြင့်ကတိုက်တွန်းပါတယ်
။မားတို့မြန်မာပြည်မှာဆိုချမှတ်ရေးဝန်ထမ်းတွေကအရန်ကိုပင်ပန်းနေကြပြီပြီးတော့သူများတိုင်းပြည်တွေကတိုးတက်တဲ့ဟာတွေဆိုတော့ဘာပြောတခုခုဟိုလိုအပ်လာတာရှင်အဆင်သင့်ရှိတယ်ဆိုမှအမတို့မြန်မာပြည်မှာကျတော့ဟိုဘာပြောလိုအပ်နေတဲ့ဒီအတွက်ကျမရဲ့ဟိုနန်းတွေကိုလည်းဟိုကူညီကြပါလို့ကူညီကြတဲ့အပြင်နောက်ကိုယ့်ရဲ့မိသားစုရဲ့အတွက်ကိုလည်းကူညီဖို့ဆိုတာကိုယ့်ဟာကိုယ် max တဲ့အမဲဟိုလူစုလူဝေးကိုလုံးဝရှောင်ကြပါဖြစ်နိုင်လက်ကိုဆေးပါအဲ့ဒီဟာတွေကိုတော့တကယ်လိုက်လာကြပါလို့
မြန်မာသူနာပြုတော်ခိုင်ခိုင်ဦးမြင့်ကိုကိုရိုနာဗိုင်းရပ်စ်တိုက်ဖျက်ရေးကျန်းမာရေးသူရဲကောင်းတဦးဖြစ်နေမြန်မာနိုင်ငံအခြေစိုက်ဒိမတ်တန်ယုံကပြီးခဲ့တဲ့ဧပြီလကချီကျူးဂုဏ်ပြုခဲ့တာဖြစ်ပါတယ်ရှင်
။ရခိုင်ပြည်နယ်မြောက်ပိုင်းမှာတိုက်ပွဲတွေရဆိုင်နေတယ်ဆိုပေမဲ့လက်ရှိရှင်ထိမိုင်းပေါက်ကွေးတာတွေရှိနေသေးတယ်လို့မိုင်းပေါက်ကွေးပြီးဒဏ်ရာရရှိထားသူတွေနေနဲ့လည်းအကူအညီတွေလိုအပ်နေတဲ့အကြောင်းပြောရှင်ပါတယ်။ကျွန်တော်တတ်နိုင်ပါလက်နက်ကိမ်းဒီပခတ်တွေရှိခဲ့တဲ့ရခိုင်ပြည်နယ်မြောက်ပိုင်းမှာရေမြောက်မိုင်းတွေပေါက်ကွေးပြီးတော့တေဆုံးသူတွေရှိတယ်လို့ထိခိုက်ဒဏ်ရာရတာတွေလည်းအများအပြားရှိနေပါတယ်။အခုလိုမိုင်းပေါက်ကွေးပြီးထိခိုက်ဒဏ်ရာရရှိသူတွေကိုအရာဖက်ပွဲစီတို့ကကူညီပေးထားပေမဲ့လည်းဒဏ်ရာရရှိထားသူတွေရေရှည်ရတည်နိုင်ဖို့အတွက်အကူအညီတွေလိုအပ်နေတယ်လို့လည်းမိုင်းထိမိုင်းဒဏ်ရာသူတွေကိုကူညီပေးနေတဲ့ဥတန်းထွန်းကပြောပါတယ
်။မိုင်းထိလူနာတွေကတော့ညသားဖြစ်တော့ဟိုတောင်ပေါ်တက်ပြီးလုကန်စားတဲ့လူတွေမိုင်းရှိတာများတာလေ။ငါဘာပဲမိုင်းထိလူနာဆိုတော့များ non binary ပေါ့လေ။ဘာရကူညီလို့မယ်ဆိုတော့သူကခြေောက်တစ်ဖက်စီကျနေတဲ့လူရှိသလိုနှစ်ဖက်ဆက်နေတဲ့လူရှိရတော့သူအနာကရက်ပြေးတက်ကတော့ဘာမှမကြည့်ရစရာပေါ့လေ။ကူညီရင်ဆောက်ပါနေအများကြီးလိုမှာပေါ့လားကလေ
။ညီလူမျိုးနဲ့စနေချွေရွာကမိုင်းထိမှန်ပြီးခြေတစ်ဖက်ပြတ်တော်တဲ့မနန်းစုကတော့လက်တော့အဆင်ပြေအောင်ကူညီသူတွေရှိပေမဲ့လည်းဘဝရက်တည်ရဲ့အတွက်ကူညီတွေလိုအပ်နေတယ်လို့ပြောပါတယ်
။ဟာအကူညီလူကလူလာပေါ့နော်ဘာဖြစ်လဲဆိုတော့ဒီမှာမှာအိုကမနပန်းမှာဒီနေ့ရတဲ့နေ့ရပေါ့နော်ဒီနေ့ရတဲ့နေ့ရခါကျတော့ညီမညီမဘာမှမလုပ်နိုင်တဲ့ခါကျညီမပြီးတော့မှညီမရဲ့အမှုတားနေရပါတယ်နေရတဲ့ခါကျတော့ပြင်လို့ဒီပါတော့အလုပ်ဒီပါတော့ထမလုပ်နိုင်ဘူးနော်ဒီအစိုးရထောက်ပံ့တာအခုကမရှိတော့နော
်လက်ရှိရှင်ဒီစစ်တွေမျိုးအလိုတော်ပြည့်ဘုံတော်ကြီးကြောင့်မှနေရမပြန်နိုင်သေးတဲ့မိုင်းထိမှန်ပြီးတော့တန်ရလူနာတွေစေဦးချက်မနေရှိတယ်လို့မိုင်းထိမှန်သူတွေကိုကူညီပေးနေတဲ့ဦးသွန်းထွန်းကပြောပါတယ်
ကျွန်တော်တခြားဟာကြီးတော့ကျွန်တော်ပြောလို့ဘူးနော်ဟိုချစ်တီဆေးဟုံရောက်လာပြီးတော့ဟိုခြေတော်တစ်ဖက်ပြတ်သွားတယ်မိုင်းထိလူလာပေါ့တစ်ဆယ်ကျော်လောက်ရှိတယ်လားနှစ်ဖက်ပြတ်သွားလူလာနှစ်ယောက်ရှိတယ်ဒါကြောင့်ကျွန်တော်မသိကြအောင်ကျွန်တော်တယောက်ဖက်သိနေကြတော့တစ်ဆယ်ကျော်လောက်ရှိတာပေါ့လေဒီကအများကြီးပေါ်တာပေါ့လေကျွန်တော်တို့အခုညီမပေးနိုင်တဲ့လူတွေအများကြီးရှိအောင်ပါပါ
မြန်မာစစ်တပ်နဲ့အဲရကန်လက်နက်ကင်ဖွဲ့တို့ကြားနှစ်နှစ်တာစီရေးတည်မှမှုကာလအတွင်းညီနောက်မိုင်းနဲ့စစ်လက်ကျန်ဘုံတွေပေါက်ကွေးမှုကြောင့်ထိခိုက်ဒေဆုံးတာ33ဦးထက်မနည်းရှိခဲ့ကြောင်းလဲဒေသခံလူထုအခြေပြုဖွဲ့တစ်ခုဖြစ်တဲ့ရခိုင်တိုင်းသားမျိုးနွယ်များစေယုံ RAC ကမှတ်တမ်းတင်ထားပါတယ်ရခိုင်ပြည်နယ်ကစီရေးပဏိပခတွေအတွင်းအရာသားထိခိုက်ဒေဆုံးမှုတွေပုံများလာသလိုစစ်ဆောင်ဒုက္ခတွေ2,300ကျော်ရှိနေပြီလို့လည်းခန့်မှန်းထားပါတယ် နိုဝင်ဘာလ၈ရက်နေ့ကရခိုင်ပြည်နယ်မှာရွေးကောက်ပွဲမကျင်းပဖြစ်ခဲ့တဲ့ဒေသတွေမှာပြည်လည်ကျင်းပနိုင်တဲ့ရှင်နေတွေဖန်တီးပေးဖို့အဲဖွဲ့ရဲ့ကဲလက်ချက်ကိုတပ်မတော်ကလက်ခံပြီးနောက်တိုက်ခိုက်မှုတွေရပ်ဆိုင်နေတာတလကျော်လောက်ရှိနေပေမဲ့မြန်မာ့ဘက်အန်တီရဲ့ပါဝင်လုံခြုံရေးစိုးရိမ်မှုကြောင့်ဒုက္ခတွေရဲ့အများပြားနေရာမပြောင်းနိုင်သေးပေဖြစ်နေပါတယ်။မြန်မာ့ဘက်ပိတ်ပင်တာစီရဲ့သဘောတူစာချုပ်ကိုလက်မှတ်ရေးထိုးထားခြင်းမရှိတဲ့မြန်မာနိုင်ငံမှာအခုချိန်ထိအစိုးရတပ်နဲ့တိုင်းရင်းသားလက်နက်ကိုင်ဖွဲ့တွေကမြန်မာ့ဘက်အုံပြုတာတွေရှိနေသေးတယ်လို့ဒေသခံတွေရဲ့စစ်တမ်းမှာဖော်ပြထားကြပါတယ်။မြန်မာနိုင်ငံရှားရဲ့ဝန်ကြီးဌာနတာဝန်ရှိသူတွေကတော့ဒီမှာညီဆိုင်ရဲ့လုပ်ငန်းစဉ်တွေမှာမြေမြုံမရှင်းလင်းရေးပါဝင်ကြောင်းတုံ့ပြန်ပြောဆိုထားပါတယ်ခင်ဗျာကျွန်တော်တက်နိုင်ရခိုင်ပြည်နယ်ကနေတင်ပြပို့ထားတာဖြစ်ပါတယ
် VOA အမေရိကန်တန်ကအင်္ဂါနေ့မနေ့ကအစည်းအဝေးကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်ခင်ဗျာခုဆက်ပြီးတော့ကမ္ဘာသတင်းမီဒီယာတွေမှာရေးသားဖော်ပြကြတဲ့မြန်မာနိုင်ငံအကြောင်းသတင်းဆောင်ပါတွေကိုဝင်းရအောင်ပြကောင်းထုတ်တင်ပြပေးသွားပါမယ်ကျွန်တော်အမျက်သူပါတရားမျှတမှုရရှိရေးတိုက်ပွဲမှာအုပ်စုလိုက်အတမပြုချက်ခံရသူအမျိုးသမီးကမြန်မာစစ်တပ်ကိုအနိုင်ရရှိဆိုတဲ့ခေါင်းစဉ်နဲ့အယ်ဂျာဇီးယားမှာရေးသားတဲ့ဆောင်းပါးကိုတင်ပြပါပါ။အုပ်စုလိုက်မရင်းချင်းခံရသူအသက်36နှစ်အရွယ်ကလေးငယ်၄ဦးရဲ့မိခင်ကဩဇာကြီးတဲ့စစ်တပ်နဲ့တရားရင်ဆိုင်တဲ့အမှုမှာအထမပြုကျင့်သူစစ်သား၃ဦးကိုအလုတ်ကျန်တဲ့ထောင်လိုက်အနှစ်20စီချမှတ်လိုက်တာဖြစ်တယ်လို့အစချီပြီးတော့ဆောင်းပါးကိုရေးသားထားပါတယ်။လာနဲ့ချီပြီးချမင်းခဲ့တဲ့ဒီတရားရင်ဆိုင်မှုမှာစစ်သားတွေရဲ့အထမပြုချင်းမှုကိုခံရတဲ့မသိန်းသူရဲ့မြန်မာစစ်တပ်ကိုအနိုင်ရရှိမှုဟာရှာရှာပါပါတရားစီရင်မှုအောင်ပွဲတစ်ခုလည်းဖြစ်ပါတယ်။ဒီလိုအောင်မြင်မှုဟာတခြားသောအထမပြုချင်းခံရသူတွေအနေနဲ့လည်းပြန်လည်ပြောဆိုဖို့အတွက်အားရင်ဖြစ်စေပြီးတော့ပြစ်ဒဏ်ကကင်းလွတ်နေတဲ့မြန်မာစစ်တပ်ကိုစိန်ခေါ်မှုဖြစ်စေတယ်လို့လည်းဖော်ပြထားပါတယ်။စစ်တပ်ဟာမြန်မာနိုင်ငံရဲ့ဩဇာအကြီးဆုံးအဖွဲ့အစည်းတစ်ခုဖြစ်ပြီးပဋိပက္ခဖြစ်ရာဒေသတွေမှာစစ်သားတွေဟာအုပ်စုလိုက်အထမပြုချင်းတာကိုလက်နက်တစ်ခုအနေနဲ့တုံးချနေတယ်ဆိုပြီးတော့လူခွင့်ရေးအဖွဲ့တွေကဆွဆွဲနေတာကာလကြာမြင့်နေပြီဖြစ်တယ်လို့လည်းရေးသားတာပါပဲ။စစ်မှတ်ဖြစ်ပွားနေတာနှစ်နှစ်ကြာပြီဖြစ်တဲ့ရခိုင်ပြည်နယ်မှာပြီးခဲ့တဲ့ဇွန်လကဖြစ်ပွားတဲ့ဒီအမှုအတွက်သူမအနေနဲ့ဒီလိုသာဖွင့်မချခဲ့ရင်ရခိုင်ပြည်နယ်မှာဒါမျိုးတွေအများကြီးဆက်ဖြစ်ဖို့လမ်းဖွင့်တယ်လို့ဖြစ်သွားလိမ့်မယ်လို့လည်းအမှုမှနိုင်ရရှိခဲ့တဲ့မတင်နုကပြောတာကိုကိုးကားပြီးတော့ဆောင်းပါးမှာဖော်ပြထားပါပဲ။အစောပိုင်းကာလတွေမှာဒါဟာမတင်နုရဲ့ဆွဆွဲပြောဆိုမှုသာဖြစ်တယ်လို့စစ်တပ်ကညှင်းပယ်ခဲ့တာပါ။သူမအနေနဲ့လည်းပတ်ဝန်းကျင်မှာအမဲဆက်ဖြစ်ရပြီးကေမွန်ဖြစ်သူကလည်းသူမကိုစကားမပြောတော့ဘူးလို့ရေးသားလာပါတယ်။ဒီလိုအပြစ်ပေးအရေးကြီးလိုက်တာနဲ့ပတ်သက်လို့စစ်တပ်ဘက်ကတော့ဒီအမှုကိုကင်တွယ်စုံစမ်းစစ်ဆေးခြင်းကိုပွင့်လင်းမြင့်တာမှုရှိရှိလှုပ်ဆောင်နိုင်ရတဲ့သူရဲ့အောင်မြင်မှုတရအဖြစ်ပြီးခဲ့တဲ့စနေနေ့ကထုတ်ပြန်ကြေညာပါတယ်။လေးလာလူတွေကတော့မတိန်သူရဲ့အမှုအနိုင်ရတာဟာတိုင်းပြည်မှာအရာရာကိုထိန်းချုပ်ထားတဲ့စစ်တပ်ရဲ့အပြောင်းလဲဆိုတာကိုပြောဖို့စောင့်နေသေးတယ်လို့ဆိုပါတယ်။လူအခွင့်အရေးလေးလာစောင့်ကြည့်ရေးအဖွဲ့ Human Rights Watch ကဖီရိုဘစ်စင်က AFP ကိုပြောဆိုလာမှာတော့ဒီအမှုကိုစစ်တပ်ကတကားပိတ်စစ်ဆေးခဲ့တာဖြစ်ပြီးတော့ယာတူလိုက်ဆွဲဆိုထားတဲ့အမှုတွေတွေကိုကိုင်တွေဖြည့်ရှင်းဖို့စစ်တပ်အနေနဲ့အဆင်သင့်မဖြစ်သေးဘူးလို့ဆိုပါတယ်။အရင်ကဆိုရင်ဒီလိုတရားဆွဲဆိုတာမျိုးကိုညှင်းပယ်ခဲ့ပြီးအချို့မှုတွေကိုအသေးဖြတ်မှုနဲ့တော့ပြန်ပြီးတော့တရားဆွဲဆိုတာမျိုးတွေရှိခဲ့တယ်လို့လည်းဆိုပါတယ်။၆လနီးပါးကြာမြင့်ခဲ့တဲ့တိုင်မသိနှူးအနေနဲ့အဖြစ်ဆိုးကြုံခဲ့ရတဲ့ညကိုပြန်ပြီးတော့မြင်အောင်နေစေပဲလို့ဆိုပါတယ်။ညအမောင်ထဲမှာသူတို့ရွာထဲမှာတိုက်ပွဲဖြစ်ပြီးသူမကကလေးကြီးမြေးရီနဲ့အတူသူမရောကမအိမ်မှာတွားရောက်ပုံအောင်ခဲ့ရမှာကလေးကိုယ်တော်ကြောင့်စစ်သားလေးဦးကသူတို့ကိုရှာဖွေတွေ့ရှိသွားတယ်လို့ဆိုပါတယ်စစ်သားတွေရဲ့မတရားပြုကျင့်မှုကိုခံရပြီးမှမသိနှိုးကသူမရဲ့ကလေးကြီးနဲ့အတူစစ်တွေ့မျိုးကိုထွက်ပြေးသွားခဲ့ပြီးအခုလိုတရားစွဲဆိုဖို့ဆုံးဖြတ်ချက်ကိုကက်ကက်ကဲကဲချခဲ့ရတယ်လို့ဆိုပါတယ်ဥပဒေအထောက်အကူပေးခဲ့တဲ့ရခိုင်မျိုးသမီးကွန်ရက်ကဥက္ကဋ္ဌမညွထေးကတော့ဒီလိုအမိန့်ချလိုက်တာမို့နောက်ထပ်အထမပြုချင်းခံရသူတွေလည်းဥပဒေအထောက်အကူတွေအတွက်အကူအညီတွေလာတောင်းကြမှာဖြစ်ပြီးတော့လောလောဆယ်မှာတော့မြန်မာနိုင်ငံတခွန်းကတိုင်းရင်းသားဒေသတွေကဒီလိုအဖြစ်မျိုးကြုံရသူတွေကိုကူညီနိုင်မယ်လို့မျှော်လင့်နေကြောင်းကိုကားဖော်ပြထားပါတယ်။မသိန်းညူအနေနဲ့လူမှုပတ်ဝန်းကျင်မှာအမဲဆက်ဆုံးနေတဲ့ဘဝကိုနေစဉ်ရင်ဆိုင်နေရပြီးထိုင်းနိုင်ငံမှာသွားရောက်လို့လိုကိုင်းနေတဲ့ခင်မွန်းစီကလည်းငွေကြေးအထောက်ပံ့နေမရတော့ဘူးလို့ဆိုပါတယ်။ဒီလိုအဖြစ်မျိုးကြုံရတဲ့ရခိုင်မျိုးသမီးတွေအနေနဲ့ရှက်ပြီးတော့ပုံအောင်နေကြပဲအမှန်ကိုထုတ်ဖော်ပြောကြဖို့အတွက်မသိန်းညူကတိုက်တွန်းခဲ့ကြောင်းဆောင်းပါးမှာဖော်ပြထားပါတယ်
။အခုဆက်ပြီး VOE မြန်မာပိုင်းအစီအစဉ်ရဲ့ခရစ်စမတ်ယာပြီးပေးသခြင်းအစီအစဉ်ကိုထုတ်လွှင့်ပေးကြပါတယ်။အဆိုတော် limit ပြီးဆိုထားတဲ့ December ညဆိုတဲ့သခြင်းကိုနားဆင်ကြပါခင်ဗျာ တန်ကအင်္ဂါနေ့မနေ့ခင်းအစီအစဉ်တွေဆက်လက်ထုတ်လွှင့်ပေးနေပါတယ်
အမေရိကန်တိုင်းရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ရေဒီယိုအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်နေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုရုဆလောင်းတို့အပြင် VOA Facebook စာမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
။မကြာသေးခင်အချိန်အထိရခိုင်ပြည်နယ်မှာတိုက်ပွဲတွေပြင်းထန်ခဲ့တဲ့ Cameroon နဲ့ရခိုင်လက်နက်ကိုင် AA တို့အကြားတွဲဆုံဆွေးနွေးမှုတွေစတင်ခဲ့တာကြောင့်ငြိမ်းချမ်းရေးအတွက်မျှော်လင့်ချက်တွေလည်းထွက်ပေါ်နေပါတယ်။ဒါပေမဲ့လည်းလက်တလုံးဆွေးနွေးမှုတွေကနေတနိုင်ငံလုံးငြိမ်းချမ်းရေးရဖို့စင်ခေါ်မှုတွေလည်းရှိနေတယ်လို့နိုင်ငံရေးလေလာသူတွေကသုံးသပ်နေကြတဲ့အကြောင်းကိုဒီတစ်ပတ်သတင်းတောက်မှတ်စုအစီအစဉ်မှာတင်ပြပေးပါမယ်။ကျွန်တော်မိုးစောပါ။ရခိုင်ပြည်နယ်မှာနိုဝင်ဘာလ10ရက်နေ့ရွေးကောက်ပွဲမကျင်းပဖြစ်တဲ့နေရာတွေမှာကျင်းပနိုင်မဲ့အခြေအနေတွေဖန်တီးဖို့ AA ရခိုင်လက်နက်ကိုင်အဖွဲ့ရဲ့ကမ်းလှမ်းချက်ကိုတမရော်ကလက်ခံလိုက်ပြီးနောက်ဆက်တွဲတိုက်ပွဲတွေရပ်ဆိုင်းသွားသလိုတွဲဆုံဆွေးနွေးတာတွေလည်းရှိလာပါတယ်။နိုဝင်ဘာလ12ရက်နေ့ကစတင်ပြီးတိုက်ခိုက်မှုတွေရပ်ဆိုင်းခဲ့သလိုဒီအပြစ်ခတ်ရပ်ဆဲမှုခိုင်မာဖို့အတွက်တမရော်နဲ့ AA အကြားမှာအွန်လိုင်းကဆွေးနွေးတာတွေရှိခဲ့သလို WSA ဝတ်တပ်ဖွဲ့ထိန်းချုပ်ရာပန်ဆန်းမှာလည်းနှစ်ဖက်အစိမ့်အရာရှိတွဲဆုံဆွေးနွေးခဲ့ကြတာပါ။တမရော်နဲ့အဓိကတိုက်ပွဲတွေတင်းထနေတဲ့ AA အဖွဲ့နဲ့ဆွေးနွေးမှုကြောင့်အစိုးရနဲ့အပြစ်ကရစဲရေးစာချုပ်သဘောတူလက်မှတ်မရေးထူရသေးတဲ့ကျန်အဖွဲ့တွေနဲ့ပြည်လည်မှုရမယ့်အလားအလာအပေါ်မျှော်လင့်ချက်တွေလည်းထွက်ပေါ်လာပါတဲ့။AA အဖွဲ့ရဲ့မဟာမိတ် KIA ကချင် TNLA တအန်းပလောင် MNDAA ကိုကန်းတို့နဲ့ bilateral call နှစ်ဖက်အပြည့်အစာချုပ်လက်မှတ်ရေးထိုးဖို့နဲ့ UWSA ဝ NDAA မိုင်းလာ SSPP ရှမ်းပြည်ကမ်ရွန်မြောက်ပိုင်းတို့ပါပါဝင်စုဖွဲ့ထားတဲ့တရုတ်နယ်စပ်လက်နက်ကိုင်ခုနှစ်ဖွဲ့စလုံး NCA call တနိုင်ငံလုံးအပြစ်ခတ်ရစဲရေးသဘောတူညီချက်မှာပါဝင်လာနိုင်တဲ့အလားအလာတွေရှိနေတယ်လို့လည်းတိုင်းသားရေးရကျွမ်းကျင်သူဥမ္မောင်စိုးကသုံးသပ်ပါတယ်
အဲ့တော့2020ခုနှစ်မှာအေးနဲ့တိုက်ပွဲတွေရပ်သွားတာကြီးတစ်ဖက်ကပြောမယ်ဆိုလို့ရှိရင်တော့ဒီ၄ဝက် bilateral လက်မှတ်ထိုးဖို့အတွက်လမ်းပွင့်သွားတာဖြစ်ပါတယ်ပထမချက်အနေနဲ့ဒုတိယချက်အနေနဲ့ဒီ၄ဝက်သာ bilateral ထိုးနိုင်ပြီဆိုလို့ရှိလို့ရှိရင်တော့ဒီမြောက်ပိုင်း9ဖွဲ့လုံးဒီငញ្ញန်ရေးဆွေးနွေးဝက်စကားဝိုင်းကိုရောက်ဖို့လမ်းပွင့်သွားတာဖြစ်ပါတယ်အာဆင်းဆင်းဆွေးနွေးရမှာလေရှိတော်ညာလေငញ្ញန်ရေးဒီဖွဲ့ပြီးငញ្ញန်ရေးစကားဝိုင်းရောက်ဖို့လမ်းပွင့်သွားတဲ့အချက်လို့ပဲပြောရပါလိမ့်မယ်
ကင်မရွန်နဲ့ AA အဖွဲ့တို့ရဲ့ဆွေးနွေးမှုတွေကြောင့်ငင်းကြဲလုပ်ငန်းစဉ်မှာတွန်းအားဖြစ်လာဖို့အစိုးရနဲ့ NCA အပြည့်အစာချုပ်မှာလက်မှတ်ရေးထိုးထားတဲ့အဖွဲ့တွေကြားမှာလည်းပြောင်းလဲချက်တွေထွက်ပေါ်လာနေပါတဲ့ပိုအမျိုးသားလွတ်မြောက်ရေးအဖွဲ့ချုပ်ရဲ့ဒူဥက္ကဋ္ဌဦးခွင်မြင့်ထွန်းကတော့တနိုင်ငံလုံးငင်းချမ်းရေးနဲ့ပြည်တော်စုတည်ဆောက်ရေးဖြစ်စဉ်မှာအားလုံးပါဝင်ဖို့လိုအပ်ကြောင်း NCA လက်မှတ်ထိုးဆယ်ပွဲကဆုံးဖြတ်ထားတယ်လို့ပြောပါတယ်
ပြီးခဲ့တဲ့ PBSD မြန်လုပ်ငန်းစဉ်ဥဆောင်အဖွဲ့အစည်းအဝေးမှာကျွန်တော်တို့ချမှတ်ထားတဲ့သဘောထားကတော့ကျွန်တော်တို့နဲ့ဤပဲအခု NCO ထိုးထားတဲ့ဆယ်ပွဲနဲ့ပဲပြည်ထောင်စုတည်ဆောက်တဲ့နေရာမှာမရဘူးအားလုံးပါဝင်ရမယ်အဲ့တော့အားလုံးပါဝင်နိုင်ရေးမှာ FBNCC ဒီမြောက်ပိုင်းအဖွဲ့တွေအားလုံးပါဝင်လာနိုင်မယ်ဆိုရင်တော့ကျွန်တော်ငင်းငင်းဖြစ်စရာအချိန်နဲ့အဟုန်နဲ့တိုးတက်ဖြစ်တွင်သွားဖို့ရှိပါတယ်
အစိုးရတက်မတော် NCA လက်မှတ်ရေးထိုးထားတဲ့ဆယ်ပွဲကငင်းချိုင်းလုပ်ငန်းစဉ်ကို NCA သဘောတူညီချက်အပေါ်အခြေခံအကောင့်ထဲပေါ်ဖို့ညှိနှိုင်းနေပေမဲ့ AA အဖွဲ့အပါဝင်ပြည်ထောင်စုနိုင်ငံရေးဆွေးနွေးညှိနှိုင်းမှုကော်မတီ FPNCC အဖွဲ့ဝင်တရုတ်မြန်မာနယ်စပ်အခြေစိုက်ခုနှစ်ဖွဲ့ဟာငင်းချိုင်းလုပ်ငန်းစဉ်ကိုတနိုင်ငံလုံးအပြည့်အစာချုပ် NCA ပြင်ပလမ်းကြောင်းကနေဆောင်ရွက်မယ်လို့ပြောဆိုထားတာပါ
အစိုးရလွတ်တော်တက်မတော်နဲ့ဒေါတိုင်းသားနဲ့နိုင်ငံအဖွဲ့ကြီးတွေဟာတာဝန်ယူမှုတာဝန်ခံမှုရှိရှိနဲ့ပြည်ထောင်စုသဘောတူစာချုပ်ကိုအကောင့်ထဲပေါ်ကြရမယ်။အဲ့လိုအကောင့်ထဲပေါ်တဲ့အခါမှာနှစ်ဖက်သဘောတူညီမှုနဲ့ဆောင်ရွက်မယ်။နှစ်ဖက်သဘောတူညီတဲ့ရန်တရားကိုထူထောင်မယ်ဆိုတာကိုကျွန်တော်တို့သဘောတူထားပါတယ်။ဂျိုနီတူဝဲဒီလုံခြုံရေးဆိုင်ရာပြန်လည်ပေါင်းစည်းခြင်းကိစ္စနဲ့ပတ်သက်ရင်လည်းအရင်လိုအတင်းအကျပ်ပြုမှုတာတွေဆက်ဆံနေတဲ့တစ်ဖက်နဲ့တစ်ဖက်ကြားမှာမရှိသေးတဲ့နှစ်ဖက်သဘောတူညီချက်နဲ့လုံခြုံရေးဆိုင်ရာပြန်လည်ပေါင်းစည်းခြင်းကိုကျွန်တော်ဆောင်ရွက်မယ်။နှစ်ဖက်သဘောတူညီရန်တရားကိုကျွန်တော်တို့အတူပူးတွဲထူထောင်ပြီးတော့ဆောင်ရွက်မယ်ဆိုတော့ဒီအာမခံချက်သဘောတူညီချက်ထားပါတယ်။ဒါကြောင့်မို့လို့ဒီအချက်တွေကလည်းကျွန်တော်တို့ NCA
ဒါမှမဟုတ်ရှုသေးတဲ့ညီနောင်တွေအတွက်ပေါ့လေအစီအလံကြောင်းနဲ့ပါဝင်လာရေးမှာတော့ဒီလိုအချက်တွေကတော့ကျွန်တော်တို့အထောက်အကူပြုမယ်လို့ကျွန်တော်ဒီလိုမြင်ပါတယ်အစိုးရကအကြံဖက်အဖွဲ့အစည်းဖြစ်တက်မှတ်ထားပြီတမ်ရော်နဲ့အဓိကတိုက်ခိုက်မှုတွေဖြစ်ခဲ့တဲ့အေးအဖွဲ့နဲ့လက်တလုံးဆွေးနွေးမှုတွေမှာအစိုးရဘက်ကတော့အခုအချိန်ထိပါဝင်လာတာမတွေ့ရသေးပါဘူး နိုင်ငံရေးလေးလာသုံးသပ်သူဦးမောင်မောင်ဆိုကတော့စီးရဲတင်းမှမှုပြင်းထန်ခဲ့တဲ့ရခိုင်ပြည်နယ်အတွင်းတိုက်ခိုက်မှုတွေရန်ဆိုင်ထားတဲ့အချိန်မှာအစိုးရအနေနဲ့ NCA လက်မှတ်မရေးထိုးသေးတဲ့အဖွဲ့တွေအထူးသဖြင့်မြောက်ပိုင်း၄ဘွဲ့နဲ့ဆွေးနွေးနိုင်မဲ့အခွင့်အလမ်းကောင်းတွေရှိနေတယ်လို့သုံးသပ်ပါတယ် သမရဥသိန်းစိန်အစိုးရတာဝန်ယူချိန်2015ခုနှစ်ကတနင်္ဂနွေနေ့တိုက်ခိုက်မှုရစရေးသဘောတူစာချုပ် NCA ကိုတိုင်းရင်းသားလက်နက်ကိုင်အဖွဲ့10ဖွဲ့ကပါဝင်လက်မှတ်ရေးထိုးခဲ့ပြီးမြို့သားဒီမိုကရေစီအဖွဲ့ချုပ် NLD အစိုးရတာဝန်ယူချိန်2018ခုနှစ်မှာနောက်ထပ်2ဖွဲ့ထပ်မံလက်မှတ်ရေးထိုးခဲ့တာပါ တရုတ်မြန်မာနယ်စပ်အခြေစိုက် FPNCC အဖွဲ့ဝင်9ဖွဲ့နဲ့ KNY မြို့သားတိုးတက်ရေးပါတီ KNPP ကတော့ဒီကနေ့အချိန်ထိ NCA ကိုလက်မှတ်ရေးထိုးတာမရှိသေးပါဘူး လက်နက်ကိုင်အဖွဲ့အားလုံး NCA ကိုလက်မှတ်ရေးထိုးပြီးငင်းချမ်းရေးလုပ်ငန်းစဉ်မှာပါဝင်ဖို့ဆိုရင်အပြန်အလှန်ညှိနှိုင်းရမယ့်အချက်တွေရှိနေပေမဲ့တမ်ရော်နဲ့ AA အကြဆွေးနွေးပွဲကနေတဆင့်စတင်နိုင်မယ်လို့ငင်းချမ်းရေးလုပ်ငန်းစဉ်မှာပါဝင်သူတွေနဲ့နိုင်ငံရေးအကဲခတ်တွေကသုံးသပ်နေကြတာကိုဒီတစ်ပတ်သတင်းတော့မှတ်စုအစီအစဉ်ကနေတင်ပြလိုက်ရပါတယ်ကျွန်တော်မိုးစောပါ
သောတာရှင်များရှင်ကျမတင်ကြီးထိုက်ပါဗီယက်နမ်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကပ်ဘေးကိုထိထိရောက်ရောက်တုံ့ပြန်ကင်တွယ်နိုင်ခဲ့မှုပို့ကုန်တင်ပို့မှုတိုးများလာတာနဲ့အများပြည်သူသုံးဆွဲမှုကလည်းကောင်းမွန်တာရီကြောင့်2020ပြည့်နှစ်စီးပွားအကြမှုဒဏ်မခံရအောင်ဗီယက်နမ်ကိုအထောက်အကူဖြစ်စေပြီးစီးပွားရေးလည်းပြန်ပြီးအမြန်နလန်ထလာပါတယ် ဒါပြင်ကမ္ဘာမှာဖွံ့ဖြိုးမှုနှုန်းအများဆုံးတဲမှာပါဝင်လာနိုင်တယ်လို့လဲသုံးသပ်သူတွေကခန့်မှန်းနေကြပါတယ် AFP သတင်းဆောင်မကိုခြေခံပြီးဒီသတင်းပတ်စီးပွားရေးအစီအစဉ်မှာတင်ပြပေးမှာပါရှင် နိုင်ငံတွေမှာတော့ကိုရိုနာဗိုင်းရပ်စ်ကူးစက်မှုနှုန်းနဲ့သေဆုံးမှုနှုန်းများလာကြောင်းအခက်အခဲကြီးနဲ့ရင်ဆိုင်နေကြရပါပေမဲ့လည်းဗီယက်နမ်မှာတော့ကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူ1900ရာသာရှိပြီးသေဆုံးသူက3000ရောက်ပဲရှိပါတယ်လူစုလိုက်ပြုံလိုက်ကွာရင်တင်းတရားကွယ်စောင့်ကြည့်ထားခဲ့မှုနောက်ရောဂါဖြစ်ပွားသူတွေနဲ့ထိတွေ့မိသူတွေကိုငွေကုန်ချေးကြခံခြေရခံလိုက်ပြီးဖို့ထုတ်အတော့အလ ဒီနေ့လည်းအလုပ်ခွင်ကိုမြင်းမြန်းဆန်းဆန်းပြန်ဝင်နိုင်ခဲ့ပါတယ်။ Raymond Mellon Ha, Hanoi Chi Zai, Siwai Pinya Shin Phit Par De.
I think the effective management of the COVID disease itself was a key, was very, very important.
COVID ကပ်ဘေးကိုတိတိကျကျစီမံခန့်ခွဲမှုကတိတ်ပြီးအရေးကြီးတယ်လို့ယူဆပါတယ်။ဒီအရေးကိစ္စမှာဗီယက်နမ်ကအကောင်းဆုံးစီမံခန့်ခွဲနိုင်ခဲ့တဲ့နိုင်ငံတစ်ခုဖြစ်ပါတယ်။ဒီလိုလုပ်နိုင်ခဲ့တာကြောင့်စီးပွားရေးအပေါ်မှာတက်ရောက်ထိခိုက်မှုလျော့နည်းစေပါတယ်။လက်လီအရောက်ကဏ္ဍဟာဆိုရင်ကန့်သက်ဒေတာတွေထဲမှာဒါမှမဟုတ်လေသက်မှတ်အချိန်တူလေးအတွင်းမှာပဲရောကြခဲ့ပါတယ်။
ဗီယက်နမ်ဖူးပရိုက်တက်ကတူကအများပြည်သူမွာတာပိုင်းဆိုင်ရာပို့ချသူငုယင်ရှန်ထန်ကလည်းဗီယက်နမ်မှာတင်းတင်းကြပ်ကြပ်လုပ်ခဲ့တဲ့အတော်အလာကန့်သက်ပိတ်ပင်မှုက3လလောက်ပဲကြာခဲ့တာကြောင့်ပြည်တွင်းလေပတ်မှုကဇွန်လအရောက်မှာပုံမှန်ခြေနေကိုမြန်မြန်ဆန်ဆန်ရောက်လာခဲ့တယ်လို့ပြောပါတယ်2020နှစ်လပိုင်းအတွင်းမှာအနောက်နိုင်ငံအများအပြားမှာပြည်သူတွေအိမ်ထဲမှာပဲနေကြဖို့တွန်းအားပေးနေရခြင်းဗီယက်နမ်ပြည်သူတွေကတော့ကမ်းခြေကိုသွားနေနိုင်ပါပြီ။ပြည်တွင်းခီးသွားလုပ်ငန်းပြန်ကောင်းလာအောင်အစိုးရဘက်ကလည်းကြိုးစားခဲ့ပါတယ်။ဒါပေမဲ့လည်းဥရောပသမဂ္ဂ EU ဂျပန်နဲ့တောင်ကိုရီးယားတို့အပါအဝင်ဗီယက်နမ်ရဲ့အဓိကဈေးကွက်ကြီးတွေကနေအဝတ်အထည်ဖက်နက်နဲ့စမတ်ဖုန်းလိုပစ္စည်းအမှားလျော့သွားတာကြောင့်ပို့ကုန်ပေါ်မိခိုးတဲ့ဗီယက်နမ်ရဲ့စီးပွားရေးအတွက်အကြီးအကျယ်စိုးရိမ်ခဲ့ကြတာပါ။ဒါပေမဲ့လည်းဗီယက်နမ်ရဲ့ပို့ကုန်ဈေးကွက်ကဈေးကွက်တစ်ခုတည်းပေါ်မှာမိခိုးတာမဟုတ်ဘဲဈေးကွက်တည်းအများကြီးရှိတာကြောင့်ပို့ကုန်လုပ်ငန်းကနေဒီနှစ်အတွက်ဖွံ့ဖြိုးမှုအထောက်အကူဖြစ်စေခဲ့တယ်လို့လည်းကတိကထံကပြောပါတယ်။2020ပြည်နှစ်ပထမ6လအတွင်းတရုတ်ကိုတင်ပို့ရမှုဟာ15ရာခိုင်နှုန်းပိုများခဲ့တာလို့လဲဗီယက်နမ်အကောက်ခွန်ဌာနကဖော်ပြပါတယ်။စီးပွားရေးပညာရှင်ရေမွန်မဲလန်ကအခုလိုသုံးသပ်ပါတယ်
။ And I think probably the COVID success itself is sending a signal to other foreign investors.
COVID ရေးအောင်မြင်မှုကဗီယက်နမ်မှာလုံနိုင်စွမ်းရှိရဲဆိုတော့ကိုတခြားနိုင်ငံသားရင်းနှီးမြှုပ်နှံသူတွေကိုသတင်းစကားပားလိုက်တယ်လို့ဖြစ်တယ်လို့ကျွန်တော်ကယူဆပါတယ်။အရေးကြီးကိစ္စအဖြစ်သတ်မှတ်ဆောင်ရွက်လိုက်တာဆိုရင်ဒီအရေးပေါ်မှာအစိုးရရဲ့ဆောင်ရွက်နိုင်စွမ်းကိုကြားသားလိုက်တာဖြစ်ပြီးနိုင်ငံသားရင်းနှီးမြှုပ်နှံသူတွေကိုဆွဲဆောင်ရမှာအထောက်အကူဖြစ်စေမှာပါ။
ကဗေးကာလအတွင်းမလို့အဖဲအိမ်ပြင်မထွက်ရတမ်းမြင့်ကန့်တတ်ချက်ကြောင့်လူတွေဟာအိမ်မှာပဲနေကြရတာနဲ့အတူအိမ်သုံးလျက်စစ်ပစ္စည်းတွေရုံသုံးပရိဘောဂကွန်ပျူတာနဲ့ TV တို့လိုဗီယက်နမ်ထုတ်ပစ္စည်းတွေဝယ်လိုအားတက်ခဲ့ပါတယ်။ဒီအချက်ကြောင့်လည်းဗီယက်နမ်ရဲ့ဒီနှစ်အတွက်မူလရည်မှန်းချက်ဖွံ့ဖြိုးမှု 6.8% ခန့်လုံးမပြည့်မီပေမဲ့လို့လဲစီးပွားရေးက 2.4% ခန့်လုံးလောက်ဖွံ့ဖြိုးပါတယ်။ဒီပမာဏဖွံ့ဖြိုးမှုဟာဆိုရင်ကမ္ဘာမှာဖွံ့ဖြိုးမှုအကောင်းဆုံးနိုင်ငံတွေထဲကတစ်ခုဖြစ်လာမယ်လို့လည်းနိုင်ငံတကာငွေကြေးရန်ပုံငွေအဖွဲ့ IMF ကပြောဆိုထားပါတယ်။ကမ္ဘာတစ်လားဖွံ့ဖြိုးမှု 4.4% ခန့်နှုန်းလောက်ကျမယ်လို့ IMF ကခန့်မှန်းထားတာပါ။အမေရိကန်နဲ့တရုတ်ကြားကုန်သွယ်ရေးစစ်ကြောင်းလဲဗီယက်နမ်အတွက်အမျက်ထွက်စေတာလို့လေ့လာသူတွေကသုံးသပ်ပါတယ်။အပယ်လိုလုပ်ငန်းကြီးတွေကအခွန်ပေးရတက်တာဖို့အတွက်တရုတ်ကနေဗီယက်နမ်ကိုရွှေ့ကုန်ကြတာပါ2020ပြည်နှစ်ပထမ6လအတွင်းအမေရိကန်ကိုတင်ပို့မှုပမာဏစုစုပေါင်းဒေါ်လာ 54.9 ဘီလီယံရှိခဲ့ပြီး4ပုံတစ်ပုံလောက်တက်လာတာဖြစ်ပါတယ်ဒါပေမဲ့လည်းကန့်သတ်တားဆီးချက်တွေကြောင့်တော့တချို့လုပ်ငန်းနယ်ပယ်တွေမှာအထိနာနေစေဖြစ်ပါတယ်နိုင်ငံဖြတ်ကျော်ခွင့်အတားအဆီးတွေကြောင့်ခီးသွွားလုပ်ငန်းအထိနာရသလိုအရင်ကတိတ်ပြီးတော့အလုပ်ဖြစ်တဲ့လေချောင်းလုပ်ငန်းတွေလည်းနှိမ့်ကွေသွားပါတယ်။ကဘာလက်ခီးသွွားမရှိတော့တာကြောင့်ခီးသွွားလုပ်ငန်းကတော့အတော်လေးအထိနာပါတယ်။ငွေရင်ဒင်ထရိုင်ကဟနွိုင်းမြို့တော်ကဟိုတယ်လုပ်ငန်းရှင်မှာ
လက်မြစ်မြို့ပုဂ္ဂိုလ်ကတော့အရင်မြို့လားခုံကောဘောင်ဖက်ဟိုတယ်ကောင်ဒ
ီဟနွိုင်းဥပဒေမှာဆိုရင်နိုင်ငံသားခီးသွွားလုံးဝမရှိတော့တာကြောင့်ဒီကဟိုတယ်အားလုံးရဲ့စစ်စရာခံလို့ပိတ်ခါရပါလားအရှုံးသက်သာအောင်လုပ်ကြရတာပါဖွင့်ထားမယ်ဆိုရင်လည်းလျှာစစ်စွမ်းအင်ဝန်ထမ်းလာတာအပါအဝင်ကုန်ကျစရိတ်ကအများကြီးပါဒါကြောင့်လည်းနိုင်ငံသားခီးသွားတွေကအများအရေးကြီးပါတယ
်ကုလသမဂ္ဂပညာရေးသိပ္ပံနဲ့ယဉ်ကျေးမှုအဖွဲ့ UNESCO ကရှီဟောင်းမြို့အဖြစ်အတိအမှတ်ပြုထားတဲ့ဟိုဟာမြို့ကနိုင်ငံတကာခီးသွားတွေကြားရေပန်းစားခဲ့ပြီးမယ်လေအခုတော့6ကကမြို့တစ်ခုဖြစ်နေပါတယ်ဟိုတယ်အားလုံးရဲ့80ရာခိုင်နှုန်းပိတ်ထားရပြီးလူပေါင်း 8,000 လောက်လုံးလက်မဲ့ဖြစ်ရတယ်လို့ပြည်내ခီးသွားလုပ်ငန်းဌာနအကြီးအကဲကပြောပါတယ်။ဟနွိုင်းမှာလည်းအလားတူပါပဲလို့ဟိုတယ်ပိုင်ရှင်ငွေရင်တင်ထိုင်ကပြောပါတယ
်။အဲမေးလာစိုးလေးဖြစ်စစ်လားဒုံးလားချဲဒုံးမြာဒုံးမြာချဲ
ခီးသွားလုပ်ငန်းတွေကတော့လုံးဝပြတ်သွားပြီဖြစ်ပါတယ်။နိုင်ငံတကာလေရောက်ခီးစဉ်တွေပြန်ဆက်ပြီးနိုင်ငံခြားခီးသွားတွေရောက်လာမဲ့အချိန်ကိုဆောင်ရင်ကိုရှိတာလေးနဲ့ပဲမပြတ်ပြတ်အောင်ဖြည်းဖြည်းနဲ့ကြိုးစားနေကြရတာပါ။
2009-2010 SARS ကပ်ဘေးရောဂါတုန်းကဗန္ဒာရိပ်အခက်အခဲကိုကျော်လွှားနိုင်ခဲ့ပေမဲ့လေအခုကြုံရတဲ့အခြေအနေကတော့တကယ်ကိုမယုံနိုင်စရာဖြစ်ရပါတယ်လို့လဲဟနွိုင်းမြို့တော်ကဟိုတယ်လုပ်ငန်းရှင် Trine ကပြောပါတယ်အစိုးရဘက်ကတော့စီးပွားရေးကိုနှိုးထပေးနိုင်ဖို့ရည်ရွယ်ပြီးလမ်းတွေတံတားတွေလိုအခြေခံအဆောက်အုံတည်ဆောက်ရေးလုပ်ငန်းတွေမှာငွေပုံအော့ထည့်ပေးနေပါတယ်ဒါကြောင့်လဲဝေလိုအမြင့်တက်လာသလိုအလို့အကင်ဖန်တီးပေးရလဲရောက်တယ်လို့ကတိကထံကပြောပါတယ်2020ပြည့်နှစ်17လတာကာလအတွင်းအစိုးရရဲ့အများပြည်သူဆန်ရရင်းနှီးမြှုပ်နှံမှုက34ရာခိုင်နှုန်းပိုများလာပြီးဒါဟာဆိုရင်9နှစ်တာကာလအတွင်းပမာဏအများဆုံးဖြစ်တယ်လို့လဲအစိုးရကထုတ်ပြန်ထားပါတယ
်VOA မြန်မာပိုင်းရဲ့ blogger ပြောသမျှအစီအစဉ်ကနေကြိုဆိုပါရစေ။ကျွန်မဆုမြတ်မော်ပါရှင်။ COVID ကပ်ရောဂါကြောင့်လူတွေအတွက်ဖြစ်လာတဲ့အလေးအကျဉ်းအသစ်တစ်ခုကအိမ်ပြင်ထွက်မယ်ဆိုရင်နှာခေါင်းစီးတက်ရတဲ့ကိစ္စဖြစ်ပါရစေ။ပုံမှန်လူတွေအတွက်နှာခေါင်းစီးတက်ရတာစိတ်ရှုပ်အလုပ်ရှုပ်တယ်လို့သာဖြစ်ကောင်းဖြစ်နိုင်ပေမယ့်တခြင်းတွေကိုအားရပါရဆိုကြတဲ့ဆိုတော်တွေအတွက်ကတော့နှာခေါင်းစီးတွေဟာအတားအဆီးကြီးတစ်ခုလို့ဖြစ်ပါရစေ။ COVID ကြောင့်ဖြစ်လာတဲ့ new normal အခြေအနေတက်မှာနှာခေါင်းစီးအပြင်အဆိုးရော်တွေအတွက်တခြားဘလို့ထူးခြားပြောင်းလဲမှုတွေရှိပါသလဲမြန်မာနိုင်ငံကနာမည်ကျော်အဆိုးရော်ဟေမာနေဝင်းရဲ့ new normal တွေကိုမေးကြည့်ဖြစ်ပါတယ
်အဲ new normal ဘလို့ဖြစ်သွားလဲဆိုတော့မမတို့ကအရင်ကတစ်ချိန်လုံးအပြင်နေထွက်နေရတယ်တစ်ချိန်ဆိုသွားအာပြင်ဆင်မိကတစ်ချိန်လုံးလင်းတစ်ချိန်လုံးထွက်နေရတဲ့ဘဝကြီးကအိမ်ထဲမှာပဲနေပြီးတဲ့အခါကျတော့အိမ်ထဲမှာမမတို့တန်ရှင်းရေးသမားဆိုတော့မိုးလင်းတာနဲ့တန်ရှင်းရေးလုံးအိမ်တိုက်တန်းတိုက်ဒီရစီလဲ
အဲ့ရာတိမ်ဖျားရှိခုံးနေပဲအဲ့လိုအိမ်နေအိမ်ရဲ့ဟိုအိမ်မှုကိစ္စကိုပို့ပြီးတော့လုတ်ဖြစ်တဲ့လိုက်ဖြစ်သွားတယ်ဆိုတော့ညီမအဲ့လိုဖြစ်သွားတယ်ဒါပေမဲ့တစ်ချိန်တည်းမှာလည်းမိမတစ်ချိန်နေတော့စုံနေသေးရဲ့ဆိုတော့အဲ့ဒီတစ်ချိန်စုံနေရတဲ့ဒီအတွေ့အကြုံပေါ့နော်ဒီအခြေအနေမှာအဲ့အပြောင်းအလဲရဘယ်လိုဖြစ်သွားလဲဆိုတာလည်းသိရသေးတယ်တစ်ချိန်စုံရတဲ့ဟိုဟာကတ ဒါပေမဲ့တကယ်တော့သွားဆိုကြည့်လိုက်တဲ့အခါကျတော့ ဟိုတေးစာချင်းတင်းနေတဲ့အဲအမတီဖွာရင်တော့မြမတန်နေမှာရှိတာပေါ့နော်ညီမတချိန်လုံးဒီစပရေးနဲ့ဒီဟိုအိုင်းနဲ့အကုန်လုံးပတ်ချမ်းတော့လူတယောက်ထားသွားရင်ထားပါလို့စီးရပြန်တော့အောင်ရန်ကိုဟိုဘယ်လိုကောင်းလဲစီကန်းကြကြနဲ့တကယ်လောက်ထားတဲ့ဟာမျိုးဖြစ်တဲ့ဟာကိုလည်းမြင်ခဲ့ရတယ်ရဟာဇနေ့မှာအဲ့တော့တဖြည်းဖြည်းနဲ့မမကတော့ဟိုရုပ်ရှင်နှစ်တရားပြီမှလည်းမမကအဲ
ဆိုရဲတော့ရပါတော့အဲ့လိုအခုလိုမျိုးဒီအမတီဗီမှာမတိုင်မှာလည်းအမတီဗီတွေမှာရိုက်တာတွေ့ပါတယ်ဆိုတော့အဲ့လိုမျိုးရိုက်တာတွေရအောင်အတွေ့အကြုံတိအနေနဲ့ဘယ်လိုမျိုးပြောင်းသွားလဲဆိုတော့လည်းသိရရစေအဲ့ဒါကတော့ဘယ်လိုလဲဆိုညီမဒီဟာမှာမမတို့ live ကိုသွားမြဲခင်မမတို့တချင်းတက်ရတယ်ညီမအဲ့တော့တက်ရတဲ့အခါမှာဆိုရင်တော့လူတွေအကုန်လုံးကတော့တယောက်နဲ့တယောက်ဘာဖြစ်လဲဆိုတော့
တွားလာတွားတယ်ဟိုမိကမှုမရှိအောင်ကောက်ကိုနေရတယ်အဲ့လိုမျိုးတော့အများကြီးအတွေ့အကြုံဖြစ်သွားတာပေါ့မားမားတော့တောင်းကြဟိုစိတ်ထဲမှာသူငါသူ့နာမင်းရယ်သူစိတ်ပါမလားဒါပေမဲ့သူနီးလာရင်လဲသူ့နာမှာငါနေလို့တင့်တော်ပါမလားဆိုတဲ့ဟာတွေကတစ်ချိန်လုံးစိတ်ထဲမှာဖြစ်နေတာပေါ့အခုလိုပြောလို့ပါဟိုအစိုးရရေးစရာကပို့ဆိုးတာပေါ့နော်တချင်းဆိုပြီးဆိုရင်ကဒါကိုယ့်ရဲ့ဒီ
အဲ့ဒီတကယ်တမ်းကျတော့တချင်းဆိုပြီးတော့တိုက်တဲ့အချိန်မှာတော့မမတို့ဒီညနာမှာအုပ်ထားတဲ့ပါစပ်မှာအုပ်ထားတဲ့ဟာကိုချုပ်လာတော့တာပဲညီမတက်ပြီးတော့ဆိုလို့မရဘူးတော့မဟုတ်ဘူးဒါတချင်းတိုက်တာပဲဆိုလို့ဆိုလို့ရတယ်ဒါပေမဲ့အားမရတော့ဘူးအဲ့တော့အစိုးရကတော့ချုပ်ပြီးတော့ဆိုရတာပဲဒါပေမဲ့ဒါကတော့ပရိသတ်တွေကလည်းကိုယ်ကိုအားပေးရဲ့အနေနဲ့သူကလည်းကြည့်ရဲကိုယ်ကလည်းကောင်းမွ
ဒီပစ္စည်းမှာတထားရပြင့်သွားတာဆိုတော့အဲ့လိုဖြစ်တယ်။အမားတို့ဆိုတော်တွေအတွက်ညူနော်မဆိုရင်တော့ဒီနှာခေါင်းစည်းတွေတက်လိုက်ချွတ်လိုက်နေဆိုရတာကအလုပ်တစ်ခုလိုဖြစ်လာတာပေါ့။
ဒါပေါ့အဲ့ဒါမဲ့ဆိုပြီးရင်တိုင်တော့ဒီမဟုတ်ဘူးလေမတို့ကပြန်တက်တာပေါ့နော်အဲ့ဒါအဲ့ဒါမျိုးရှိတာပေါ့ညီမအဲ့ဒါတော့မမတို့ရဲ့တကယ်ညူနော်မဟွာပဲညီမကြီးဒီအစိုးရတိုင်းဝိုင်းထဲမှာရောကိုဗစ်နဲ့ပတ်သက်ပြီးတော့ပေါ့နော်တော်တော်လေးဟိုအမအမြင်ပေါ့အလေးထားကြလားဒီတောင်းတဲ့ကြောင့်မကူအောင်ရောတတိထားပြီးနေကြလားအော်နေကြတယ်ညီမအစိုးရဒီကိုအခုမမတို့ကြီးအခုတချင်းတိုင်မယ်
ตัวเนี่ยนะเนี่ยเอาชุ่มหน้าปนยมาเอ้แล้วเจ้าเนี่ยจะสวยไม่ตุยเอาเนี่ยมาตูลาบีเนี่ยเช่นตุเจียนว่าเนี่ยเช่นมาเนาะเจียวอะไรอยู่รอบชิดอ่ะปะแล้วเจ้าเนี่ยจะสวยไม่ตุยเอาเนี่ยมาตูลาบีเนี่ยเช่นตุเจียนว่าเนี่ยเช่นมาเนาะเจียวอะไรอยู่รอบชิดอ่ะปะแล้วเจ้าเนี่ยจะสวยไม่ตุยเอาเนี่ยมาตูลาบีเนี่ยเช่นตุเจียนว่าเนี่ยเช่นมาเนาะเจียวอะไรอยู่รอบชิดอ่ะปะแล้วเจ้าเนี่ยจะสวยไม่ตุย ပြောရမယ်ဆိုရင်ဒီလိုအချိန်ဒီလိုရာသီပေါ့နော်ဒီနိုဝင်ဘာဒီဇင်ဘာဆိုတာကတကယ်ပွဲတော်တွေများတဲ့ရာသီအရင်နှစ်တည်းမှာဆိုရင်တော့မိမာတို့ဒါမျိုးတွေပွဲတွေကိုအချိန်လေးအလိုမအားနိုင်တော့အောင်ကိုလိုက်ဆူနေရမှာပဲဆိုတော့အခုကျတော့စောစောပြောသလိုဆိုမသွားမဆိုဘွဲလေးလောလောဆယ်တော့မရှိဘူးဆိုတော့အဲ့လိုမျိုးပြောင်းသွားတဲ့အပြောင်းလဲရအောင်အမတို့ဘယ်လိုအဲ့ဒါကိုခံစားရလဲရှင့်
အဲ့တော့မမတို့ကတော့ဒီအချိန်လေးမှာဒီအချိန်လေးမှာဆိုတော့ဟိုကြောက်ခဲအင်းလေးမှနေနေမြဲတမ်းတွေးနေငါဒီအချိန်မှာဆိုရင်ငါဒီအလုပ်တွေရှုပ်နေပြီငါဒီအချိန်မှာဆိုဘာတွေရှုပ်နေပြီအခုဆိုရင်ပေါ့နော်အကြောင်းကြီးရဲ့နှစ်တရာပြည်လာနေပြီဆိုငါတို့တွေအရင်လှုပ်ရှုပ်နေပြီအကြောင်းပွဲတွေပေါ့နော်ဌာနတစ်ခုတစ်ခုပေါ့နော်ဖေးစစ်ဆိုလဲဖေးစစ်ကက်မစ်ထရီဆိုလဲကက်မစ်ထရီဒါတွေတွား ဲ့ဟိုဒူးဒူးခြားခြားလှုပ်ဖြစ်တာမျိုးရောရှိပါလား? อ๋อไอ้หน้าก็เราพาตะคู่มะม่าตั้วตาเลยสรุปอะยินเนาะญาติมาเนี่ยตะเกเรตะชิ้นมามาอ้าเนี่ยหาขึ้นนี่เนี่ยตัวจังตะชิ้นเจ็บผู้สวยหามามะม่ามันไม่ชื่อเกออะเกวิอนิกะตะมาจัดตาเลยบาแล้วอะคู่สวยมะม่ามาดูเบ้ตะชิ้นนี้หน้าถองไปแล้วดีตะชิ้นเนาะงาจัดทามั้ยดีโควิดนี่เนี่ยขาจังถ้าสวยมิงลาซามาถ้าสวยสู่มั้ยมะม่าสู่ๆมั้ยไอ้อันนี้เปลี่ยนเส้นหมู่แล้วอ้ายอีเฉิงอย่างเลยญาติมาไอ้อีกตัวกูมะม่าเ
chung mereka. Di bawah mereka nyai, oh, balik art seni puri nyala biru, art seni puri puri macam seni puri ni puri apa ni?
ยามานายงานนั้นไม่จบสุราหิมานิเวนเพียบารีเช่นแต่เช่นวิจัยแต่เช่นวิสุยาเรนิวนอมอัตวิจงติดเวียเพียงโกโก้โควิดกายกรรมกู้อังโลเวสซาเจียนเซนตัวลาตรีทายาลากาเล่ที่อัตวิจนิวนอมอัตเช่นเดลูสุราหิมานิเวงกับเยาวาเรเช่จะมาสุมยามามา
มิงลาวาเช่อาลงสิ่งเล็กๆเฉพาะว่าจะว่าสิกว่าจริงๆมุ่ยจีมาคิดสานี่อะไรที่พอจะจ้าดูเนี่ยนุ่งสีน่าล็อกกะกะเตรียมตัวรู้อะไรกูแต่แต่ยังเดินมามาเจ้าพี่อาบิดาวามีจะมาอีตานาจ้าวาโควิดเกี่ยวกับเจ้าหน้าท่านเสพยาเนี่ยสบายอยู่เลยกันยูชินยูนี่ไปเขียนมี คู่โควิดก็เวจีทันเลยสูรเน็ตเน็ตท่านเสพจะคุณเนี่ยมายูชินยูนี่เพียงเพื่อนตัวจริงในตัวเรียนยามเอลูยูชินตั้งวันงานมีอะไรนี่จ้าวะแต่ไม่เลยยูชินยูนี่ก็ลูกรายมาตัวไหนเนี่ยแต่ท่านเสพคุณเนี่ยด้วยเน็ตฟลิกซ์เนี่ยดิสนีย์พลัสลุ่มอยู่ออนไลน์อยู่แต่ไลน์เนี่ยแค่สารลากไปไว้ดิสนีย์พลัสออนไลน์อยู่แต่ไลน์มาสุยมาร์เวล สตูดิโอยูชินจะเล่นด้วยรีพีเตอร์เดอะฟอลคอนและเดอะวินเทอร์โซลเจอร์ล็อกกี้จะเล่นด้วยรีตินชาราจาวยูชินยังก็ตัวเจียมลูเวนเองงานนี้เปลี่ยนจีเจเนชินจิโลยานีไว้แต่สำหรับปมเมย์ยงเดนิจังฮอลลีวูดยูชินกาจิริโกและท่านเสมายงมติยาลูและท่านเสด็จคนเนม่ายงเดียร์เมย์ยูชินกาวีปมนี้ไว้ยูชินทั่วโลกมีเดียกลุ่มนี้จีรีพีเตอร์ATNT Comcast呢，Walt Disney罗家嘞，该有家长中央的青年队呢来年样路，都是希望以女票下一个。那他们什么帮人变个哑巴？有钱的家长多几家路的呢，别一大堆现在进来样路，拉人进蹲茶饮。啊，前面月最近那节，有钱我记录下来呢，online有带来帮人变啦，给吧？今年库家嘛，别一大堆月钱也帮母地不咯。那他们那些路，好莱坞有钱老家也拿个来变来多来买。 วันเดอร์วูแมน1984กูที่จะมาล่าหนังสืออะไรนี่มายูชินยูนี่มาอยู่นับรู้เอชวีโอแม็กซ์ออนไลน์ยูแต่มาวะแต่เป็นยังไงเทปโปรดรับยาตามาพิสไปแต่หากพี่เอ็ดดูยูชินลงเงินนี่ก็รู้เรื่องด้วยป่ะเพื่อการจูชีสิเมย์ส่งเสียเช็คพิจารณาแต่เป็นยังไงเทยองเดน่ากูนับท้าวหนังสือตะคุณเนี่ยแต่เนี่ยลงมาลูกตัวบุ
I really hope not. I really hope it is a limited time. I don't know why, you know, they had to decide it about the whole year.
We
are actually into the big curve of change. That I think has been due ever since people, you know, first had the ability to, what is it called, PVOD, pay for video on demand.
ฮอลลีวูดยูชินล็อกการ์ดยูชินยงปั้นชินิการ์ดพี่เอ็ดดูยูชินยงนี่สิเปลี่ยนตัวเมล่ามาตัวอุลาสุราไม่ตีไหนในชินิมาชินิไป้ฮอลลีวูดยูชินล็อกการ์ดยูชินยงปั้นชินิการ์ดพี่เอ็ดดูยูชินยงนี่สิเปลี่ยนลาบิโอยูชินการ์ดลาจิจาวูสามยงนี่จ้าพี่ไปเช่น
CCP Tio Communist Party Ha, Marx Lenin Wara Atwe Koreo, Kabata Huan, Lamu Piana Al Totwemu Jansi Nira, Kala Ato Chani Babilo, Nanganjai Wenji Mike Pompeo at Tobian Jama, Popiali Bare, Aritea, CCP and Niland Kuaro, Birene Nanganya Chama, Wara Pianchi Yene, Achakaine Nilani Atwe, ရန်ပုံငွေပန့်ဖို့ပေးနေတဲ့အစိုးရဌာနတစ်ခုဖြစ်တဲ့ညီညွတ်တော်တပ်ဦးဌာနတစ်ဆင့်ဆောင်ရွက်နေတာဖြစ်ပါတယ်အတိတ်ပညာရှင်တွေစီးပွားရေးသမားတွေလူမှုအခြေပြုအဖွဲ့အစည်းတွေပြည်ပရောက်တရုတ်အတိုင်းအဝိုင်းနေရှင်ကျန်းတိဘက်နဲ့တရုတ်နိုင်ငံရဲ့တခြားဒေသတွေမှာလူအခွင့်အရေးစိုးစိုးဝါးဝါးချိုးဖောက်နေတာတွေကိုစတင်ဝေဖန်ကြသူတွေကိုတရုတ်ညီညွတ်တော်တပ်ဦးကမကြာခဏချင်းချောက်အ ို CCP ရဲ့ဖိနှိပ်အကြက်ကိုင်တဲ့နှီးပြူဟာနဲ့ပြစ်မှတ်ထားတာဖြစ်ပါတယ်။သူတို့ပြစ်မှတ်ထားသူတူဦးချင်းစီကိုရောမိသားစုတွေပါမကြံတောက်ရှင်းလို့ခေါ်တဲ့ကိုရေးအချက်အလက်အသေးစိတ်တွေကိုအွန်လိုင်းမှာတင်ပြီးနိုင်ငံရေးအကြက်ကိုင်တဲ့အနေနဲ့ချင်းချောက်တဲ့နှီးပြူဟာတွေပါဝင်ပါတယ်။ဒီလိုချင်းချောက်အကြက်ကိုင်တာတွေကိုဟန့်တားတဲ့ကြိုးပမ်းမှုတရက်ကတော့တာဝန်ရှိသူတွေကိုအရေးယူဒဏ်ခတ်လိုက်တာဖြစ်တယ်လို့ဝန်ကြီးဖွံ့ဖြိုးကဆိုပါတယ်။ပြည်တွင်းနိုင်ငံရေးလှုပ်ရှားသူတွေအသိပညာရှင်အတတ်ပညာရှင်တွေရဲ့လွတ်လပ်ခွင့်ကိုရေးကိုတာလွတ်လပ်ခွင့်သို့မဟုတ်စီးပွားရေးလုပ်ငန်းတွေကိုအလွန်အကျွံဆွတ်ဖက်တာဖျက်လို့ဖျက်ဆီးလို့တာထောက်လှမ်းတာကိုရေးအချက်အလက်တွေခိုးယူထုတ်ပြန်တာတွေနဲ့ကိုထိလက်ရောက်အကြမ်းဖက်ချင်းချောက်တာတွေလုပ်နေတဲ့ညီညွတ်သောတပ်ဦးအပါအဝင်တရုတ်ပြည်သူသမ္မတနိုင်ငံနဲ့ကွန်မြူနစ်ပါတီတာဝန်ရှိသူတွေကိုအမေရိကန်လူဝင်မှုကြီးကြပ်ရေးနဲ့အမျိုးသားအဥပဒေအရပြည်ဝင်ခွင့်ဗီဇာပိတ်တင်လိုက်တာဖြစ်ပါတယ်။ CCP ရဲ့အာဏာရှင်မူဝါဒတွေပိုပြီးတကူထွားစေဖို့အမေရိကန်ပြည်ထောင်စုနဲ့တခြားနိုင်ငံတွေမှာရှိတဲ့တရုတ်အတိုင်းအဝိုင်းပညာရှင်တွေနဲ့လူမှုအခြေပြုအဖွဲ့အစည်းတွေဒေသခံနဲ့ဒေသတွင်းခေါင်းဆောင်တွေကိုအကြက်ကင်ချင်းချောက်တာနဲ့သူတို့ဝါဒဖြန့်ဖို့စိတ်ခိုင်းတာတွေအတွက်ရည်ရွယ်တာဖြစ်ပါတယ်။နိုင်ငံတကာစံနှုန်းတွေကိုချိုးဖောက်တဲ့လုပ်ရက်တွေအတွက်တာဝန်ရှိသူတွေကိုအမေရိကန်ပြည်ထောင်စုကလက်မခံဘဲသူတို့ကိုပြည်ဝင်ခွင့်ပိတ်ပင်တာမျိုးနဲ့ပြက်ပြက်သားသားဆက်ပြီးအရေးယူသွားမှာဖြစ်တယ်လို့ဝန်ကြီးဖွံ့ဖြိုးကကြေညာလိုက်ပါတယ်။တရုတ်ပြည်သူသမ္မတနိုင်ငံအနေနဲ့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ကိုဖိနှိပ်တဲ့အကြက်ကင်ချင်းချောက်တဲ့နှီးပြူဟာတွေအသုံးချနေတာကိုရပ်တန့်ရရပ်ဖို့အမေရိကန်ပြည်ထောင်စုကတောင်းဆိုလိုက်ကြောင်းပါခင်ဗျာ
။အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုကျင်းဆက်လို့ပြပါပါရှင်။အခုဆက်ပြီးသတင်းချင်းချုပ်ကိုတင်ပြပေးပါပါ။အရေးကောက်ခံသမ္မတဂျိုးဘိုင်ဒန်ဟာတနင်္လာနေ့မှာကိုဗစ် -19 ကာကွယ်ဆေးထိုးခဲ့ပါတယ်။အသက်88နှစ်ရှိပြီဖြစ်တဲ့မစ္စတာဘိုင်ဒန်ကသူ့နေထိုင်ရာဒယ်လာဝဲပြည်နယ်နယူးယောက်ကခရစ်စတီယာနာဆေးအုံမှာဖိုင်ဇာကုမ္ပဏီထုတ်ကာကွယ်ဆေးကိုထိုးခဲ့တာဖြစ်ပြီးကိုရိုနာဗိုင်းရပ်စ်အတွက်ကာကွယ်ဆေးကိုလူတွေယုံကြည်မှုရှိလာစေရတဲ့သူဆေးထိုးတာကိုရုပ်တံကနေထုတ်ပြန်ပြသခဲ့တာပါ။မနက်ကမှတော့ကိုဗစ် -19 အကူးဆက်ခံရသူ3,100ကျော်ရှိနေပြီးသေဆုံးသူက2465ဦးရှိပါတယ်။ခရစ်စမတ်နဲ့နှစ်တကူရုံးပယ်ကာလတွေမှာလူစုလူဝေးမဖြစ်စေဖို့အတွက်လူစီကားတဲ့နေရာတွေဖြစ်တဲ့ပြည်သူ့ဥယျာဉ်၊အင်းအားကံပေါင်း၊တရိတ်ဆန်ဥယျာဉ်နဲ့ပန်းရှံကစားကွင်းတွေအားလုံးကိုဒီဇင်ဘာ27ရက်ကနေ31ရက်နေ့ထိယာယီပိတ်ထားပါတယ်။အာရှမှာပထမဆုံးနိုင်ငံဖြစ်တဲ့စင်ကာပူက Pfizer BioNTech COVID-19 ကာကွယ်ဆေးကိုတနင်္လာနေ့မှာရရှိပြီဖြစ်ပါတယ်။ဗြိတိန်နဲ့အမေရိကန်နေတူစင်ကာပူနိုင်ငံကCOVID-19 ကာကွယ်ဆေးအရေးပေါ်သုံးဆွဲခွင့်ကိုပြီးခဲ့တဲ့ပတ်ထဲမှာပဲခွင့်ပြုခဲ့တာဖြစ်ပါတယ်။အင်္ဂါနေ့မနက်ခင်းသတင်းတွေကတော့ဒီလောက်ပါပဲရှင်။ကိုရိုနာဗိုင်းရပ်စ်ရောဂါကူးစက်မှုအရေးပေါ်အခြေအနေကြောင့် VOA မြန်မာပိုင်းထုတ်လွှင့်ချက်တွေကိုယာယီပုံစံပြောင်းလဲထုတ်လွှင့်ပေးနေတာပါ။သောတာရှင်ပေါင်းစိတ်ချမ်းသာကိုကျမ်းမာကြပါစေ။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်။ကျွန်မခင်ရက်ပါ။
This program has come to you from the Voice of America, Washington.